Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ2016ခုနှစ်စက်တင်ဘာလ16ရက်တောက်ကြနေမနက် VOA အသံလွှင့်အစီအစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ24 30နဲ့40တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။ဒီမှာခွန်ညိုပါအခုမနက်အစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်။ကျမတော့နန္ဒချက်မဒီမနက်သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူပြပြသွားမှာပါရှင်။အမေရိကန်လွှတ်တော်မတ်တွေဟာဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ကြပြီးတဲ့နောက်မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့စစ်ပွားရေးဒဏ်ခတ်ပိတ်ဆို့မှုတွေကိုရုပ်သိမ်းပေးမဲ့သမ္မတအိုဘားမားရဲ့ရည်ရွယ်ချက်ကိုသဘောထားမျိုးစုံနဲ့တုံ့ပြန်ခဲ့ပါတယ်။ပြင်သစ်နဲ့ဂျာမနီကောင်ဆောင်တွေက EU ဖွဲ့ဝင်နိုင်ငံတွေညီညွတ်ကြဖို့ကိုထိပ်သီးညီလာခံမတိုင်ခင်တည့်ရက်လိုမှာပဲတိုက်တွန်းလိုက်ပါတယ်။ဒီသတင်းတွေပါဝင်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုအခုမနက်ပြပြဖို့ရှိပါတယ်ရှင်။
အခုမနက်ခင်းမှာတော့ VOA ပရိသတ်ကောမြန်မာပြည်သူပြည်သားတွေအကုန်လုံးကပါစိတ်ဝင်စားနေတဲ့ဒေါအောင်ဆန်းစုကြည်ရဲ့အမေရိကန်ခရီးစဉ်ကိုဝေဝေဆာဆာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီနှစ်နိုင်ငံခေါင်းဆောင်တွေကြားဆွေးနွေးညှိနှိုင်းခဲ့ကြတဲ့နိုင်ငံရေးစီးပွားရေးနဲ့လူမျိုးရေးဆိုင်ရာအကြောင်းအရာတွေကိုအဓိကထားပြီးတော့ထုတ်လွှင့်ပေးသွားမှာပါ။ဒီကနေ့အမေရိကန်စံတော်ချိန်မနက်ပိုင်းကတော့အမေရိကန်လွှတ်တော်ကိုတွားရောက်ခဲ့တဲ့ဒေါအောင်ဆန်းစုကြည်ကလက်ရှိမြန်မာပြည်ရဲ့အခြေအနေကိုခုလိုပြောသွားပါတယ်
။ What we want now is genuine empowerment. We do not want crutches anymore.Crutches are there to help us.
မြန်မာနိုင်ငံရဲ့လက်ရှိအခြေအနေဟာဂျိုင်းတောက်သုံးဖို့မလိုတော့ဘူးကိုချတော့ပေါ်ကိုရက်လို့ရနေပြီလို့ပြောသွားတဲ့ဒေါအောင်ဆန်းစုကြည်ရဲ့ပြောကြားချက်နဲ့အတူနားဆင်ကြရမှာဖြစ်ပါတယ်တခါသီအိုဒိုရူးစ်ဗက်ကျောင်းကအထက်တန်းကျောင်းသူကျောင်းသားတွေနဲ့တွေ့ဆုံပြီးမေးသမျှဖြေကြားခဲ့တာနဲ့အတူအမေရိကန်ကစီးပွားရေးပိတ်ဆို့မှုပြန်ရုပ်သိမ်းစေမဲ့ဒေါအောင်ဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်ကနေရလက်ကောင်းတွေစောင့်ကြည့်ပေးတဲ့ခီးစဉ်အဖြစ်မြန်မာစီးပွားရေးလောကကရှုမြင်ပုံကိုလည်းနားဆင်ကြရမှာပါအခုရင်ဆုံးတော့စက်တင်ဘာလ16ရက်တောက်ကြနေမနဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမန္နရာချန်နဲ့ဒေါခင်မျိုးသက်တို့ကြီးညာပါမယ်ရှင်
အမေရိကန်ပြည်ထောင်စုကဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလရီကလင်တန်ဟာနမိုနီးယားဆုတ်ယောင်ဝေဒနာကြောင့်၃ရက်ကြာအနားယူခဲ့ရပြီးအခုအခါပြန်လည်သက်သာလာပြီဖြစ်တဲ့အတွက်ရွေးကောက်ပွဲမဲဆွဲစည်းရုံးမှုတွေကိုပြန်လုပ်ဆောင်နေပြီဖြစ်ပေမဲ့သူ့ပြိုင်ဘက် Republican Party သမ္မတလောင်းဒေါ်နယ်ထရန့်ကတော့သူမရဲ့ကျန်းမာရေးအရခံနိုင်ရေးစွမ်းအားကိုမေးခွန်းထုတ်ခဲ့ပါတယ်သမ္မတလောင်းကလင်တန်ကတော့ကိုယ်စားလှယ်လောင်းနှစ်ဦးစလုံးမကြာခဏမဲဆွယ်စည်းရုံးမှုတွေလုပ်ခဲ့ကြပြီးတော့ထောက်ခံမှုတွေရဖို့အပြိုင်ဆိုင်စည်းရုံးနေရတဲ့ North Carolina ပြည်နယ်မှာကြာသပတေးနေ့ကစည်းရုံးရေးထွက်ခဲ့ပါတယ်။ဒီနောက်မှာတော့သူ့ကိုအခိုင်အမာထောက်ခံသူတို့ဖြစ်တဲ့ American သမ္မတ Barack Obama နဲ့အတူ Washington မှာကျင်းပတဲ့ Hispanics ခေါင်းဆောင်များညစာစားပွဲမှာတက်ရောက်မိန့်ခွန်းပြောကြားခဲ့ပါတယ်။ပြိုင်ဘက် Republican Party သမ္မတလောင်း Donald Trump ကတော့ American ပြည်ထောင်စုအရှိမြောက်ပိုင်းကအကျိတ်နဲ့မဲဆွယ်စည်းရုံးရမယ် New Hampshire ပြည်နယ်ကိုမထွက်ခွာခင် New York စီးပွားရေးကလပ်မှာမိန့်ခွန်းပြောကြားခဲ့ပါတယ် New York မှာတနင်္ဂနွေနေ့ကရုတ်တရက်နေ့မကောင်းဖြစ်ခဲ့ပြီးတဲ့နောက်အခုခါမဲဆွယ်စည်းရုံးရေးလုပ်ငန်းတွေပြန်လည်စတင်နေတဲ့ Clinton ဟာနမိုနီးယားအဆုတ်ရောင်ယောဂါကနေကောင်းကောင်းပြန်နလန်ထူလာပြီးအမေရိကန်ပြည်ထောင်စုရဲ့သမ္မတအဖြစ်အမှုထမ်းနိုင်တဲ့ကျန်းမာရေးအခြေအနေမှာရှိတယ်လို့လည်းသူ့ဆရာဝန်ကပြောဆိုခဲ့ပါတယ်။ Trump ရဲ့မဲဆွယ်ပွဲတာဝန်ခံကတော့ပြီးခဲ့တဲ့သတင်းဘက်က Republican Party သမ္မတလောင်းရဲ့ကျန်းမာရေးစစ်ဆေးချက်ရလဒ်တွေကိုထုတ်ဖော်ပြသခဲ့ပြီးတော့ Trump ကသာအမေရိကန်သမ္မတအဖြစ်အမှုထမ်းနိုင်မယ်ကြန့်ခိုင်မှုရှိတဲ့သဘောမျိုးပြောဆိုခဲ့ပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်ဦးဆောင်တဲ့စစ်စင်ရေးတွေစတင်ခဲ့တဲ့15နှစ်မြောက်နှစ်ပတ်လည်နေ့ဟာလာမယ့်အောက်တိုဘာလ9ရက်နေ့ဖြစ်ပါတယ်။ရှေ့လာတဲ့အခုလိုနှစ်ပတ်လည်နေ့ရောက်တော်မယ့်အချိန်မှာပဲအာဖဂန်နစ္စတန်နိုင်ငံမှာတည်ငြိမ်တဲ့အစိုးရတရက်နဲ့စစ်ပွဲတွေအဆုံးသတ်စေဖို့အတွက်ဂျိုးပန်ရင်လူသားချင်းစာနာမှုအကူအညီတွေပေးပြီးဆက်ဆက်ပြီးတိုက်နေတာအတွက်အမေရိကန်လွှတ်တော်အမတ်တွေကမေးခွန်းတွေထုတ်ခဲ့ကြပါတယ်။အဲဒီမှာစစ်ပွဲနဲ့ပတ်သက်ပြီးတစုံတရာတိုးတက်မှုတွေရှိမရှိဆိုတာနဲ့အဲဒီကအာဂရီလိုက်စားမှုတွေအမြင့်ပြတ်အောင်ရည်ရွယ်ပြီးလှုပ်ဆောင်နေတဲ့စီမံကိန်းတွေရဲ့ထိရောက်မှုတွေအတွက်စိုးရိမ်မှုတွေရှိကြောင်းအမေရိကန်ထက်လွတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီအဖွဲ့ဝင်တွေကထုတ်ပေါ်ပြောကြားကြပါတယ်။အမေရိကန်နိုင်ငံခြားရေးဌာနအာဖဂန်နစ္စတန်နဲ့ပါကစ္စတန်နိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ရစ်ချတ်အိုလ်ဆန်ကအမေရိကန်အစိုးရကအာဖဂန်နစ္စတန်အတွက်တစ်နှစ်ကိုဒေါ်လာတန်း5000လောက်ပေးနေရတာဖြစ်ပြီးအဲ့ဒီမှာအကြမ်းဖက်အဖြစ်အာဖဂန်အမျိုးသားလုံခြုံရေးဆိုင်ရာကာကွယ်ရေးတပ်တွေအတွက်ဒေါ်လာတန်း4000နဲ့တခြားတန်း1000လောက်ကိုတော့အရက်ဖက်အထောက်အကူတွေဖြစ်ပေးနေတာလို့ပြောကြားခဲ့ပါတယ်။အမေရိကန်ကအာဖဂန်နေအတွက်လာရူငွေကြေးပမာဏကိုတစ်နှစ်ပြီးတစ်နှစ်သုံးဆွဲနေပေမဲ့ရလာတဲ့အသီးပွင်တွေကိုအမေရိကန်လူထုကချက်ချင်းမမြင်ရတာအတွက်စိတ်ပူကြောင်းတန်နစီပြည်နယ်ကအထက်လွှတ်တော်မှခရော့ကာကပြောကြားလိုက်ပါတယ်။အထက်လွှတ်တော်အမတ်တွေဟာ IS စစ်သွေးကြောအဖွဲ့ရဲ့ဒီဒေတာရင်ဩစာတက်ရောက်မှုကြီးထွားလာတာအတွက်စိုးရိမ်ကြောင်းလဲဆွေးနွေးခဲ့ကြပါတယ်။
စလိုဗက်ကီးယားနိုင်ငံမြို့တော်ဘရတ်စ်လာဗာမှာပြုလုပ်မယ် EU ဥရောပသမဂ္ဂထိပ်သီးညီလာခံကြီးမတိုင်ခင်တည့်ရက်လိုမှာပဲပြင်သစ်နဲ့ဂျာမနီခေါင်းဆောင်တွေက EU ဖွဲ့ဝင်နိုင်ငံတွေညီညွတ်ကြဖို့ကိုတိုက်တွန်းလိုက်ပါတယ်ဒုက္ခသည်အရေးနဲ့လုံခြုံရေးပြဿနာတွေအပြင်မကျေနပ်ချက်တွေကြီးထွားလာနေတာနဲ့ရင်ဆိုင်နေရတဲ့ EU အနေနဲ့ဗြိတိန်နိုင်ငံအဖွဲ့ဝင်ဖြစ်ကနှုတ်ထွက်ပြီးတဲ့နောက်ပိုင်းတိကျတဲ့လမ်းပြမြေပုံတစ်ခုရေးဆွဲကြဖို့ကိုလည်းတောင်းဆိုခဲ့ကြပါတယ်ပြင်သစ်သမ္မတ François Hollande ကတော့လုံခြုံရေးအလုပ်ကိုင်တွေစီးပွားရေးဖွံ့ဖြိုးမှုအားလုံးလက်ခံထားတဲ့စံတန်ဘိုးတွေမှာ EU ရဲ့ဦးစားပေးမှုတွေကိုအလေးထားပြောဆိုခဲ့တယ်လို့ EU ရဲ့ရည်တည်ချက်ပေါ်စိန်ခေါ်မှုတွေရှိနေတာကိုသတိပေးရင်းရင်ဆိုင်နေရတဲ့ပြဿနာတွေကိုရှင်းရှင်းလင်းလင်းဖြစ်အောင်လုပ်ဖို့တိုက်တွန်းထားပါတယ်။ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲကလည်းပဲရစ်မှာပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းကြာတာပရင်းနေကအလားတူထက်လောင်းပြောကြားခဲ့ရမှာ EU ခေါင်းဆောင်တွေအနေနဲ့ရင်ဆိုင်ဖြည့်ရှင်းရမယ့်ကိစ္စတွေအားနည်းချက်တွေကိုအတူတူတုံ့ပြန်ဖြည့်ရှင်းကြဖို့စိတ်ပိုင်းဖြတ်ထားတယ်ဆိုတာကိုပြသရလိမ့်မယ်လို့ပြောဆိုခဲ့ပါတယ် EU ရဲ့အလှည့်ကျဥက္ကဋ္ဌအဖြစ်လက်ရှိတာဝန်ယူထားတဲ့ Slovakia နိုင်ငံကနေအင်ရှင်ဖြစ်ကြတောက်ကြနေမှာလက်ခံကျင်းပမယ်ထိပ်သီးဆွေးနွေးပွဲမတိုင်ခင်နိုင်ပိုင်းလိုမှာပဲ EU အဖွဲ့ဝင်ခေါင်းဆောင်နှစ်ဦးတွေ့ဆုံခဲ့ကြတာလည်းဖြစ်ပါတယ်
တီဘက်ဖုန်တော်ကြီးဒလိုင်းလာမဟာကျတဲ့ပရင်းနေမှာ EU ဥရောပပါလီမန်ဥက္ကဋ္ဌမာတင်ရှုစ်နဲ့ပြင်သစ်နိုင်ငံစတက်စ်ဘုတ်မှာတွေ့ဆုံခဲ့ပါတယ်အခုလိုတွေ့ဆုံမှုကိုတရုတ်အရာရှိတွေကကန့်ကွက်တဲ့အနေနဲ့ EU ရဲ့စီးပွားရေးကိုယ်စားလှယ်အဖွဲ့တစ်ဖွဲ့တရုတ်နိုင်ငံကိုလာရောက်ဖို့ကိစ္စကိုချက်ချင်းရွှေ့ဆိုင်းလိုက်ကြောင်းကြေညာခဲ့တယ်လို့ Politico.eu မှာဖော်ပြထားပါတယ်ဥရောပပါလီမန်ရဲ့နိုင်ငံခြားရေးရာကော်မတီနဲ့တွေ့ဆုံပွဲမှာတိဘက်ဆိုင်ရာတရုတ်အစိုးရရဲ့မူဝါဒတွေနဲ့ပတ်သက်ပြီးအပြုသဘောဆောင်တဲ့ဝေဖန်သုံးသပ်မှုတွေပိုးပြီးလုပ်ဖို့အတွက်ဥရောပတာဝန်ခံတွေကိုတိဘက်ဖုန်တော်ကြီးဒလိုင်းလာမကတိုက်တွန်းလိုက်ပါတယ် EU ပါလီမန်ဥက္ကဋ္ဌရုံးကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ဒရမ်ဆလာအခြေစိုက်တိဘက်ခေါင်းဆောင်နဲ့သူအခုလိုတဦးချင်းတွေ့ဆုံမှုဟာကမ္ဘာအရေးကိစ္စတွေနဲ့ကမ္ဘာတလွှားလူသားချင်းစာနာမှုဆိုင်ရာအခြေအနေတွေကိုဆွေးနွေးတာလို့ဖော်ပြထားပါတယ်။ဥက္ကဋ္ဌရှုစားတိဘက်ဖုန်တော်ကြီးနဲ့ပွန့်ပွန့်လင်းလင်းရင်းရင်းနှီးနှီးအခုလိုတွေ့ဆုံပြီးကြေပြန့်တဲ့အကြောင်းအရာတွေကိုဆွေးနွေးခဲ့ရတဲ့အတွက်စိတ်ချမ်းမြေပျော်ရွှင်ရကြောင်းလည်းဖော်ပြထားပါတယ
်။ UAE American တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American အတန်းကနေတောက်ကြနေမနက်ခင်သတင်းတွေကိုကြီးညာနေတာဖြစ်ပါတယ်ရှင်American လွတ်တော်အမတ်တွေဟာကြာတာရင်းနေကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ကြပြီးတော့မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုတွေကိုရုတ်သိမ်းပေးမယ်သမ္မတဘရက်အိုဘားမားရဲ့ရည်ရွယ်ချက်ကိုသဘောထားမျိုးစုံနဲ့တုံ့ပြန်ခဲ့ကြပါတယ်။ဒေါက်အောင်ဆန်းစုကြည်ဟာလွတ်တော်မှာဒီမိုကရက်နဲ့ရီပပ်ဘလစ်ကန်ပါတီနှစ်ရပ်စလုံးကထင်ရှားတဲ့အထက်နဲ့အောက်လွတ်တော်အမတ်တွေနဲ့တီးစားစီတွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်။တွေ့ဆုံမှုတွေအတွင်းဒဏ်ခတ်ရေးယူမှုကိစ္စကိုအဓိကဆွေးနွေးဖြစ်တယ်လို့လည်းလွှတ်တော်အမတ်တချို့ကတွေ့ဆုံမှုပြီးမှ VOA ကိုပြောဆိုခဲ့ပါတယ်။ပိတ်ဆို့ဒဏ်ခတ်ရေးယူမှုတွေကိုပြဌာန်းခဲ့တော့ကမြန်မာနိုင်ငံရဲ့အခြေအနေနဲ့ဒီကနေ့မြန်မာနိုင်ငံဟာမတူတော့ဘူးဆိုတာကတော့အထင်ရှားပဲလို့လည်းအထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီကထိတ်တန့်ဒီမိုကရက်အထက်လွှတ်တော်အမတ်တဦးဖြစ်တဲ့မေရီလန်းပြည်နယ်ကဘန်ကာဒင်ကပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာအမေရိကန်ရဲ့အခန့်ကဏ္ဍဆက်ရှိနေဖို့လိုအပ်ပြီးအပြုသဘောဆောင်ချဉ်းကပ်ဖို့လည်းလိုအပ်ကြောင်းပြောဆိုခဲ့ပါတယ်။အရှေ့အာရှနဲ့ပစိဖိတ်ရေးရာဆက်ကော်မတီဥက္ကဋ္ဌ Republican Party အထက်လွှတ်တော်မတ်ကော်ရီဂတ်နာကတော့ဒဏ်ခတ်မှုတွေရုပ်သိမ်းရေးသမ္မတတဦးတည်းကလှုပ်ဆောင်တာမျိုးမဖြစ်သင့်ဘူးလို့ပြောဆိုခဲ့ပါတယ်။အာဏာပိုင်တွေနဲ့နှီးဆက်တဲ့ခရိုနီလူဒန်းစားနဲ့စစ်တပ်တို့ကဥပဒေနဲ့မညီတဲ့လုပ်ငန်းတွေမှာပတ်သက်နေစေဖြစ်တာဟာစိုးရိမ်စရာကောင်းပြီးတော့ဆက်လက်ပိတ်ဆို့ဒဏ်ခတ်သွားဖို့လိုတယ်လို့ပြောဆိုခဲ့ပါတယ်။သမ္မတအိုဘားမားကတော့မြန်မာနိုင်ငံရဲ့ထူးခြားတဲ့နိုင်ငံရေးလူမှုရေးအသွင်ကူးပြောင်းမှုတွေကိုဗိုလ်တော်ဟူးနေကအိမ်ဖြူတော်မှာပြောကြားခဲ့ပြီးအရေးယူဒဏ်ခတ်မှုတွေကိုလွှတ်တော်ရဲ့သဘောတူညီချက်ယူစရာမလိုပဲရုပ်သိမ်းဖို့အမေရိကန်အစိုးရကအဆင်သင့်ရှိနေကြောင်းပြောကြားခဲ့တာဖြစ်ပါတယ်။
အထူးသဖြင့်အမေရိကန်ရဲ့မဟာမိတ်နိုင်ငံတွေအနေနဲ့လူခွင့်ရမချိုးဖောက်ဖို့နိုင်ငံတကာလိုက်နာရမယ့်အချက်ကိုစွဲကင်ထားဖို့အတွက်အမေရိကန်သမ္မတအင်ဗျူပြောခွင့်ရကတိုက်တွန်းလိုက်တာနဲ့ပတ်သက်ပြီးဖိလစ်ပိုင်နိုင်ငံချန်ဝန်ကြီးပါဖက်တိုရာဆေကသူ့အဆိုအပေါ်မှာလူခွင့်ရနဲ့ပတ်သက်ပြီးဝေဖန်မှုကိုတတိနဲ့တုံ့ပြန်လိုက်ပါတယ်။မစ္စတာပါဖက်တိုရာဆေကဖိလစ်ပိုင်နိုင်ငံဟာအမေရိကန်ရဲ့အသားညိုတဲ့ညီငယ်မဟုတ်ဘူးလို့ပြောဆိုလိုက်ပြီးသူ့နိုင်ငံနဲ့အရင်တုန်းကသူ့နိုင်ငံကိုသိမ်းပိုက်ခဲ့တဲ့အမေရိကန်နိုင်ငံတို့ကြားအပြန်အလှန်နားလည်မှုရှိဖို့အတွက်ဝါရှင်တန်ဒီစီက CSI S မဟာဗျူဟာနဲ့နိုင်ငံတကာလေးလာရေးဗဟိုဌာနမှာစက်တပရင်းတွေကပန်ကြလိုက်တာဖြစ်ပါတယ်။ဒါပေမဲ့ဖိလစ်ပိုင်အစိုးရဟာအမေရိကန်ပြည်ထောင်စုနဲ့အပြုသဘောဆောင်တဲ့ဆက်ဆံရေးထားရှိမယ့်အကြောင်းဟောပြောပွဲတက်ရောက်လာသူတွေကို Mr. Yasir ကအသေးချာပြောကြားခဲ့တာပါ။ဖိလစ်ပိန်သမ္မတသစ် Rodrigo Duterte ရဲ့အငင်းပွားပွဲပြောကြားချက်တွေဇက်တိုက်ထွက်ပေါ်လာပြီးတဲ့နောက်မှာနိုင်ငံခြားရေးဝန်ကြီးကနေပြီးတော့အခုလိုပြောကြားလိုက်တာပါ။ပြီးခဲ့တဲ့သတင်းပတ်အတွင်းအာဆီယံထိပ်သီးစည်းဝေးတက်ရောက်ဖို့ Laos နိုင်ငံကို American သမ္မတ Barack Obama ရောက်နေစဉ်ဖိလစ်ပိုင်သမ္မတကသူ့နိုင်ငံတွင်ဥပဒေမဲ့တက်ဖြတ်မှုတွေနဲ့ပတ်သက်ပြီး American သမ္မတကမေးခွန်းမထုတ်ဖို့အတွက်ရိုင်းစိုင်းတဲ့အသုံးအနှုန်းတွေတုံးပြီး Duterte ကပြောဆိုခဲ့တာပါ။ဒါကြောင့်ဖိလစ်ပိုင်သမ္မတနဲ့တီးတန့်တွေ့ဆုံဖို့အစီအစဉ်ကိုအင်ဗျူကဖျက်သိမ်းခဲ့ပေမဲ့ညစာစာပွဲခဏတာတွေ့ဆုံချိန်အတွင်းမှာတော့နှစ်နိုင်ငံခေါင်းဆောင်တို့လက်ဆွဲနှုတ်ဆက်ခဲ့ကြပါတယ်။သမ္မတ Obama ကလည်း Duterte ရဲ့မှတ်ချက်စကားကြောင့်နှစ်နိုင်ငံမဟာမိတ်ဖြစ်ရည်တည်မှုကိုမထိပ်ခိုက်ဘူးလို့နောက်ပိုင်းမှာပြောကြားခဲ့ပါတယ်။
ဩဂတ်စ်လ30ရက်နေ့ကစပြီးရေကြီးမှုတွေနဲ့အကြီးအကျယ်ကြုံနေရတဲ့မြောက်ကိုရီးယားနိုင်ငံမှာအကူအညီကယ်ဆယ်ရေးလုပ်ငန်းတွေချက်ချက်ပြတ်ပြတ်လှုပ်ဆောင်မှုကြိုးပမ်းနေပါတယ်။ရေကြီးမှုကြောင့်လူတရ40နီးပါးတိတ်ဆုံးပြီးတော့400လောက်ပျောက်ဆုံးနေဆဲဖြစ်တယ်လို့ထောင်ထဲချီတဲ့လူတွေလည်းဘေးလွတ်ရာပြောင်းရွှေ့ခဲ့ကြပါတယ်။နေအိမ်ပစ္စည်းဥစ္စာတွေဆုံးရှုံးရတဲ့အတွက်အရေးပေါ်အကူအညီတွေလိုအပ်နေသူလူပေါင်း13,000ရှိနေပြီးရေဘေးသင့်ခဲ့တဲ့နောက်ထပ်လူ63,000လောက်ဟာလည်းတောက်ရေပြက်လက်မှုကောက်ပဲသီးနှံတွေပျက်စီးဆုံးရှုံးမှုနဲ့ကျန်းမာရေးဆောင်ရှောက်မှုမရတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတယ်လို့ဆိုပါတယ်
ရွှေသားတိနဲ့လှုပ်ထားတဲ့အင်ဒါကိုတုံးချင်သူတွေအတွက်အခုအခွင့်အလမ်းတစ်ခုရပြီဖြစ်ပါတယ်။နယူးယောက်မြို့ကနာမည်ကျော် Guggenheim အနုပညာပြတိုင်မှာရွှေ18ကရက်နဲ့လှုပ်ထားတဲ့ရွှေအင်ဒါတစ်လုံးထားပေးထားပါပြီ။အမေရိကလိုနာမည်ပေးထားတဲ့ဒီရွှေအင်ဒါကိုအမျိုးသားအမျိုးသမီးအားလုံးသုံးနိုင်တဲ့အင်ဒါထဲမှာထားပေးထားတာဖြစ်ပါတယ်။ပြတိုင်လာပရိသတ်တွေကိုအီတလီအနုပညာရှင် Maurizio Catalani ရဲ့လက်ရာဖြစ်တဲ့ရွှေအင်ဒါထိုင်ခုံပေါ်မှာထိုင်ခွင့်ပေးထားတာဖြစ်ပါတယ်။
2016ခုနှစ်စက်တင်ဘာလ16ရက်တောက်ကြနေ့မနေ့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမနက်တာချက်နဲ့ဒေါက်ကင်မျိုးသက်တို့ကြီးညာပေးသွားတာပါအခုကစပြီးတော့ဒေါအောင်ဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်အတွင်းနောက်ဆုံးသိထားရသမျှအခြေအနေတွေကိုစက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရှင်အခုလောလောဆယ်မှာတော့ဒီအမေရိကန်ပြည်ထောင်စုကိုအလဲပတ်ရောက်နေတဲ့မြန်မာနိုင်ငံရဲ့နိုင်ငံတော်အကြံပေးပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာအခုကျမတို့အတန်လွှင့်နေတဲ့အချိန်မှာပဲဝါရှင်တန်မြို့တော်ကဒီ Four Season Hotel မှာပြုလုပ်တဲ့ American ASEAN စီးပွားရေးကောင်စီကတက်ခင်းတဲ့ညစာစားပွဲကိုတက်ရောက်နေပါတယ်ဒီအကြောင်းကိုညစာစားပွဲကိုတက်ရောက်သတင်းယူနေတဲ့ကျမတို့ရဲ့ VOA မြန်မာပိုင်းသတင်း Editor ဦးသိန်းထိုက်ဦးကိုလှမ်းပြီးတော့ဆက်သွယ်မေးမြန်းကြည့်ပါမယ်ရှင်ကိုသိန်းထိုက်ဦးရေအခုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့ American ASEAN စီးပွားရေးကောင်စီတို့ဒီနေ့တွေ့ဆုံပြီးတော့ညစာစားပွဲကျင်းပမယ်လို့သိရပါတယ်အခုပွဲစနေပြီလားဘာရည်ရွယ်ချက်နဲ့ပွဲကိုစီစဉ်ခဲ့တယ်ဆိုတာကိုပြောပြပေးပါလား
အခုကျွန်တော်ဒီဝါရှင်တန်မှာရှိတဲ့ Four Seasons Hotel ထဲမှာတော့ပွဲဆောက်မှုအတွင်းဧည့်သည်တော်တွေတော်တော်များများလေးရောက်နေကြပါပြီ။ဧည့်သည်တော်တွေကျွန်တော်တွေ့တဲ့တော့150 200ဝန်းကျင်လောက်ရှိမယ်လို့ကျွန်တော်ခန့်မှန်းပါတယ်။အဲတော့ဒီအချိန်မှာဒေါ်ဆန်းစုကြည်ကအမေရိကန်ပြည်ထောင်စုကနေပြီးတော့မြန်မာနိုင်ငံပေါ်မှာစီးပွားရေးအရာထိခိုက်တဲ့ပိတ်ဆို့ရေးယူမှုတွေကိုဖော်ပြပေးဖို့အဓိကဖြစ်တော့ဒီ ASEAN American စီးပွားရေးကောင်စီအဖွဲ့ဝင်တွေနောက်ပြီးတော့တခြားစီးပွားရေးလုပ်ငန်းရှင်တွေလည်းလာကြပါပြီ။သူတို့အနေနဲ့မြန်မာနိုင်ငံထဲမှာစီးပွားရေးလုပ်ပိုင်ခွင့်အနေနဲ့ပတ်သက်ပြီးတော့ဘာတွေကြားရမလဲဆိုတာမျော်လင့်မယ်ထင်ပါတယ်ဒီအကြောင်းတွေကိုပဲအဓိကပြောမယ်လို့ကျွန်တော်မျော်လင့်ပါတယ်ခင်ဗျာ
အခုအစီအစဉ်စနေပါပြီလားရှင
်ဟုတ်ကဲ့အခုအစီအစဉ်အခုမီနစ်ပိုင်းကျော်မှစဖို့အတွက်အဲ့ဒါတော်တွေနေရာယူနေကြပါခင်ဗျာ
တခြားဘာအခမ်းအနားအစီအစဉ်တွေပါသေးလဲရှင
်ဟုတ်ကဲ့ကျွန်တော်ပြီးတော့တော့ပထမဆုံးဒီအမေရိကန်ကုန်သင်းများအသင်းရဲ့ဒုက္ခတာတမ်းမီအိုဗာဗီကနေပြီးတော့ကြိုဆိုမယ်နောက်ပြီးတော့ညစာစာပွဲမှာတော့နိုင်ငံသားရေးဝန်ကြီးအောင်မက်ဒလင်းအော့ဘရိုက်ဖော်ဒီအော့ဘရိုက်ဒီစတုန်းဘရစ်ဂရုကဥက္ကဋ္ဌသူကနေပြီးတော့ဆူတောင်းပေးပါလိမ့်မယ်ပြီးတော့ဒီမင်းကွန်ပြောကြားမဲ့သူတွေထဲမှာဒီအမေရိကန်အာဆီယံစီးပွားရေးကောင်စီရဲ့ဒူးဥက္ကဋ္ဌလည်းပါဝါတယ်နောက်ပြီးတော့ဒေါန်ဆန်စစ်ကြီးမင်းကွန်ပြောရှိပါတယ်ခင်ဗျာနောက်ဒီအင်ဂျီရောလက်ထောက်ချံပြီးမစ္စတာဘန်ရိုလည်းမင်းကွန်ပြောအတွက်အစီအစဉ်ထဲမှာတွေ့ရပါတယ်ခင်ဗျာနောက်ဆုံးမှာတော့အာဆီယံစီးပွားရေးကောင်စီရဲ့ဒုဥက္ကဋ္ဌဖြစ်တဲ့အဲလီစ်ဘက်ဒူဂန်နေပြီးတော့ဒီအပိတ်မေကွန်ကြောပဲဆိုပြီးတော့အစီအစဉ်လေးကျင်းပပြီးသားပါလိမ့်ခင်ဗျာ
ဟုတ်ကဲ့ကိုသိန်းတာယူရေကျေးဇူးတင်တယ်နော်ဟုတ်ကဲ့ဖီယိုရဲ့တောက်ကြနေမနေခင်အစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင် ဒေါက်ဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်တတိယမြောက်နေ့မှာဒီမြန်မာဒီမိုကရေစီရေးအတွက်အကူအညီပေးခဲ့ကြတဲ့လူပုဂ္ဂိုလ်နဲ့အဖွဲ့အစည်းတွေကိုတွေ့ဆုံပြီးတော့ကျေးဇူးတင်စကားပြောရင်းမပြီးဆုံးသေးတဲ့ပြုပြင်ပြောင်းလဲရေးမှာဆက်လက်အကူအညီကြဖို့တိုက်တွန်းပြောကြားသွားပါတယ်။အထူးသဖြင့်ကတော့မြန်မာနိုင်ငံရဲ့အခြေအနေဟာကိုချရောက်ပေါ်ကိုရပ်နေနိုင်ပြီဖြစ်တဲ့အတိုင်းအောင်ရှေ့ကိုတဆင့်လှမ်းနိုင်မဲ့အကူအညီတွေလိုအပ်တယ်လို့အမေရိကန်အောက်လွှတ်တော်ဒီမိုကရေစီရေးရာမဟာမိတ်အဖွဲ့ရဲ့အခမ်းအနားမှာပြောကြားသွားခဲ့တာပါ။အသေးစိတ်ကိုတော့ကိုတိုင်သွားရောက်သတင်းယူခဲ့တဲ့ VOE မြန်မာပိုင်းအယ်ဒီတာဦးသိန်းထိုင်ဦးကပြောပြပေးမှာပါရှင်ဒီခါမှာရှင်ကျမတို့ရဲ့ဒီအတန်လွှင့်ချိန်မှာစက်ပိုင်းဆိုင်ရာချုပ်ရင်းချက်ကြောင့်မလို့အတန်ပိုင်းထုတ်လွှင့်ခြင်းမရှိနိုင်တာကိုအနုညွတ်မေတ္တာရက်ခံပါတယ်ရှင်ကျမဒီအကြောင်းကိုကျမပဲပြောပြပေးသွားပါမယ်ဒီမြန်မာနိုင်ငံရဲ့နိုင်ငံသူပညာရေးအရအလွန်အောင်မြင်နေတဲ့အမေရိကန်ပြည်ဆောင်စုရဲ့အခြေခံပညာရေးစနစ်ကိုလေ့လာတဲ့အနေနဲ့မနေ့ကတော့ Washington DC မှာရှိတဲ့ Theodore Roosevelt အထက်တန်းကျောင်းမှာဒီနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကတွားရောက်ကြည့်ရှုခဲ့ပါတယ်မြန်မာနိုင်ငံမှာပညာရေးစနစ်ပြုပြင်ပြောင်းလဲရေးအတွက်ကြိုးပမ်းနေသလိုပညာရေးအတွက်ထောက်ပံ့မှုတွေအလုံးလောက်ရဖို့လည်းအခက်အခဲတွေအများကြီးရှိနေသေးတယ်လို့ဒီအမေရိကန်ကျောင်းသူကျောင်းသားတွေကိုဒေါက်အောင်ဆန်းစုကြည်ကတွေ့ဆုံတဲ့အချိန်မှာပြောဆိုခဲ့ပါတယ်အဲ့ဒီ Theodore Roosevelt အထက်တန်းကျောင်းမှာသူ့အနေနဲ့ဘာကြောင့်လာရောက်ကြည့်ရှုရသလဲဆိုတာကိုစာကြည့်လိုက်မှပြုလုပ်နေတဲ့ကျောင်းသားအယောက်20နီးပါးနဲ့တွေ့ဆုံစကားပြောတာမှာဒေါအောင်ဆန်းစုကြည်ကပြောကြားခဲ့တာဖြစ်ပါတယ်ရှင်ကျမတို့အခုနကအတန်ဖိုင်ကိုကျမတို့အနေနဲ့စူးစမ်းပြီးတော့ထုတ်လွှင့်ပေးပါမယ်ရှင်ဒေါအောင်ဆန်းစုကြည်ရဲ့ American ခရီးတက်တရမြောက်ခရီးစဉ်ဖြစ်ပါတယ
် Theodore Roosevelt အထက်တန်းကျောင်းကိုသူ့အနေနဲ့ဘာကြောင့်လာရောက်ကြည့်ရှုရသလဲဆိုတာကိုကျောင်းရဲ့စာကြည့်လိုက်မှပြုလုပ်တဲ့ကျောင်းသူကျောင်းသားအယောက်20နီးပါးနဲ့တွေ့ဆုံစကားပြောရမှာဒေါအောင်ဆန်းစုကြည်ကအခုလိုစပြီးပြောပါတယ
်ဒီကိုလာရတဲ့အဓိကအကြောင်းရင်းကတော့အမေရိကန်ပြည်ထောင်စုကအထက်တန်းကျောင်းတွေကိုကျမတစ်ခါမှမရောက်ဘူးလို့ဟာခုနတမ်ကမှအလုပ်လုပ်နေတုန်းကကျမဒီမှာနှစ်တော်များများနေခဲ့ဘူးပါတယ်အဲ့ဒီတုန်းကတက္ကသိုလ်ကိုသွားခဲ့ပါတယ်ဒါပေမဲ့အထက်တန်းကျောင်းကိုတော့တစ်ခါမှမရောက်ခဲ့ပါဘူးအခုကျမအထက်တန်းကျောင်းကိုစိတ်ဝင်စားနေရတာကထူးသဖြင့်ကျမတို့နိုင်ငံမှာပညာရေးစနစ်ပြုပြင်ပြောင်းလဲရေးကြိုးစားဆောင်ရွက်နေလို့ဖြစ်ပါတယ်
။ပညာရေးမှာအဓိကဖြစ်နေတဲ့ပြဿနာဟာအလုပ်ကိုင်ရှာဖွေလို့မရတာဖြစ်တယ်လို့လည်းဒေါက်ဆန်းစုကြည်ကပြောပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာအသက်မွေးဝမ်းကြောင်းပညာရေးဖြစ်ထွန်းအောင်အလေးပေးဆောင်ရွက်ခြင်းတယ်လို့လည်းသူကဆိုပါတယ်။ကျောင်းသားတွေအနေနဲ့သူတို့ဘယ်မှာအားတာတယ်အားနေတယ်ဆိုတာသူတို့ကိုသူတို့တေချာသိနိုင်ပြီးရွေးချယ်နိုင်အောင်လို့ဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကပြောပါတယ
်။ဒါကြောင့်အခုအမေရိကန်ပြည်ထောင်စုမှာရှိတဲ့ကျောင်းသားတွေရဲ့ပြောဆိုချက်တွေကိုကျွန်မနားထောင်ကြည့်ပါတယ်။အမေရိကန်ပြည်ထောင်စုဟာပညာရေးရအလွန်အောင်မြင်နေတဲ့နိုင်ငံလေးဖြစ်ပါတယ်။
ဒါပြင်ကျောင်းသားတွေအနေနဲ့သူတို့ပညာရေးစနစ်ဘာကြောင့်အောင်မြင်နေသလဲဆိုတဲ့အမြင်ကိုသူ့အနေနဲ့သိချင်ကြောင်းဒေါက်တာဆန်းစုကြည်ကပြောပါတယ်။ဒါကတော့ကျောင်းကနေစာအုပ်စာတန်းခဲတန်းစတဲ့လိုအပ်တဲ့ကျောင်းသုံးပစ္စည်းမှန်သမျှကိုထောက်ပံ့ကြသလားလို့ဒေါက်တာဆန်းစုကြည်ကမေးလိုက်တာပါ။ကျောင်းသားတွေကသူတို့အနေနဲ့လိုအပ်တာမှန်သမျှရပါတယ်လို့ပြန်ဖြေတဲ့အခါမှာသူကအခုလိုတုံ့ပြန်ပြောဆိုခဲ့ပါတယ
်။In my country
ကျမတို့တွေဒီလိုရဖို့ဆိုတာကအလွန်အလွန်ခက်ခဲလှပါတယ်ကလေးတွေရဲ့စာအုပ်တွေကိုအလုံလောက်ထောက်ပံ့ဖို့ကျမတို့နိုင်ငံမှာအခက်အခဲတွေအများကြီးရှိနေတာပါလိုအပ်တဲ့ဖတ်စာအုပ်တွေဒါမှမဟုတ်ဘလားစာအုပ်တွေကိုကလေးအလုံးအတွေအလုံလောက်မပေးနိုင်ပါဘူးပညာရေးကိုထောက်ပံ့ဖို့ပတ်စံရှာနိုင်ဖို့ကျမတို့တွေစိန်ခေါ်မှုဖြစ်နေတာပါခဲတံကိုတောင်မှကလေးအလုံးကိုကျမတို့မပေးနိုင်သေးပါဘူး
ဒါပြင်ဒေါက်ဆန်းစုကြည်ဟာသူငယ်ရွယ်စဉ်အချိန်ကပညာသင်ကြားခဲ့တဲ့အတွေ့အကြုံကိုလည်းကျောင်းသူကျောင်းသားတွေကိုပြောပြခဲ့ပါဗျ။အမေရိကန်နဲ့မြန်မာပြည်ကကျောင်းသူကျောင်းသားတွေအတွက်လည်းပညာတော်သင်အပြန်လှန်ပို့တဲ့အစီအစဉ်ကိုသူ့အနေနဲ့အကောင့်ထည့်ဖော်ဖို့ရှိကြောင်းလည်းပြောကြားသွားပါဗျ။ကျောင်းသူကျောင်းသားတွေကလည်းကမ္ဘာနာမည်ကျော်ပုဂ္ဂိုလ်တဦးဖြစ်တဲ့ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံခွင့်ရပြီးရင်းနှီးနှီးအပြန်လှန်စကားပြောဆိုခွင့်ရတဲ့အတွက်သူတို့အနေနဲ့ဂုဏ်ယူဝမ်းသာမိကြောင်းတုံ့ပြန်ပြောဆိုခဲ့ပါဗျ။
Theodore Roosevelt ကြောင့်ဒေါအောင်ဆန်းစုကြည်တွားရောက်ခဲ့တဲ့ကြောင့်မှန်ရင်ချင်းနိုင်ပြပြခဲ့တာပါဆက်ပိုင်းဆိုင်ရာချုပ်ရင်းချက်ကြောင့်အတန်ဖိုင်ထုတ်လွှင့်မှုကမောက်မှဖြစ်ခဲ့ရတာကိုလည်းအနုညွတ်တောင်းပန်ပါတယ်ရှင်အခုဒီစောစောတုန်းကပြောထားတဲ့ဒေါအောင်ဆန်းစုကြည်ရဲ့တတိယမြောက်နေ့အမေရိကန်ခီးစဉ်ကြောင့်ကိုပြောပြပေးပါဦးမယ်ရှင
်မြန်မာနိုင်ငံကို GSP လို့ခေါ်တဲ့ကုန်သွယ်ရေးအထူးကံစားခွင့်နဲ့ပြန်လည်ပေးအပ်မှာဖြစ်တယ်လို့မြန်မာဘော်ချမှတ်ထားတဲ့စီးပွားရေးဌာနကပိတ်ဆို့မှုတွေကို င်ပြီးတော့မှဒေါ်ဆန်းစုကြည်နဲ့တွေ့ဆုံချိန်သမ္မတဥပမာကဗိုလ်ထုနေမှာဂတိပေးပြောဆိုခဲ့တာပါမြန်မာနိုင်ငံကိုစစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ပိုင်းချမှတ်လာခဲ့တဲ့အမေရိကန်ရဲ့စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုတွေအခုလိုပြန်လည်ရုပ်သိမ်းသွားစေခဲ့တဲ့ဒေါ်ဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်ဟာရလက်ကောင်းတွေကိုဆောင်ကျဉ်ပေးတဲ့ခီးစဉ်ဖြစ်တယ်လို့မြန်မာနိုင်ငံကုန်သည်ဆက်မှုလုပ်ငန်းရှင်များအဖွဲ့ချုပ် UNFCCI ရဲ့ဥက္ကဋ္ဌဦးဝင်းအောင်ကပြောပါတယ
်ကျွန်တော်တို့ရဲ့ truck ကုန်ကြီးအမေရိကန် market အထူးသက်သာခွင့်အခွန်နှုန်းနှားနဲ့ဒီမိုကရေစီရလာပြီဆိုရင်ကျွန်တော်တို့ရဲ့ပြည်သူတွေအတွက်အကျိုးကျေးဇူးတွေရရှိနိုင်မှာဖြစ်ပါတယ်ဒါကြောင့်စီးပွားရေးအတွက်ရလက်ကောင်းတွေရရှိလာနိုင်တဲ့ကျွန်တော်တို့နိုင်ငံကောင်းဆောင်ရဲ့ခီးစဉ်တစ်ခုဖြစ်တယ်လို့ပဲကျွန်တော်အနေနဲ့ဝန်သားယုံကြည်ပါတယ်ခင်ဗျာ
ဒေါ်ဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်ကြောင့်မြန်မာစီးပွားရေးမှာအရေးကြီးတဲ့အချိုးအခွေကိုဖြစ်လာစေနိုင်တယ်လို့သုံးသပ်သူကစီးပွားရေးပညာရှင်ဦးခင်မောင်ညိုဘောကားပေးတာဖြစ်ပါတယ်
။ဟိုပထမဥပမာဒါစီးပွားရေးပြဆိုမှုစုံတင်မှုပြင်ဆင်နေဆိုတဲ့ဟာလည်းဒါကတာမန်ပြောတာလိုပဲထင်တယ်။သို့တော့စီးပွားရေးပြဆိုမှုကိုတကယ်ရုပ်သိမ်းပြီဆိုတော့ဒီဟာအရေးကြီးတဲ့ခြေလှမ်းတစ်ခုအလှည့်အပြောင်းတစ်ခုလိုပဲယူဆတယ်
။အမေရိကန်စီးပွားရေးကုမ္ပဏီတွေအနေနဲ့အလုပ်အကန့်အခွင့်အလမ်းနဲ့နည်းပညာတွေကိုတည်ဆောင်လာမဲ့လုပ်ငန်းမျိုးတွေရင်းနှီးမြှုပ်နှံလာဖို့မျှော်လင့်ကြောင်းဦးဝင်းအောင်ကပြောပါတယ
်ဒီနိုင်ငံမှာဆန့်ကျင်ရှိတဲ့အတွက်ဒီဆန့်ကျင်ရှိတဲ့တိုင်းပြည်မှာလာရောက်ပြီးရင်းနှီးမြှုပ်နှံပြီလို့ဒီလုံမားကင်မှာရှိခဲ့လို့ရှိရင်တို့အနေနဲ့အခြားနိုင်ငံတကာမှာရင်းနှီးမြှုပ်နှံထားတဲ့လုပ်ငန်းတွေကိုပါထိခိုက်မှာစိုးရိမ်နေတဲ့အတွက်ဒီလာဖို့အတွက်ကိုတို့စိုးရိမ်တာပေါ့နော်အဲ့ဒါကြောင့်မလို့ကျွန်တော်တို့ရှိလို့ရင်းနှီးမြှုပ်နှံမှုတွေကတုံ့နေနေပါတယ်ကျွန်တော်တို့ကနေပြီးတော့ဖြစ်စေချင်တာကတော့အဲ့ဒါအဆင့်မြင့်တဲ့ဉာဏ်ပညာတွေပါတဲ့စီးပွားရေးလုပ်ငန်းတွေကျွန်တော်တို့ရှိဟိုလာရောက်စီချင်ပါတယ်ဒါမှသာကျွန်တော်တို့ရဲ့လုပ်သားတွေလည်းဟိုအလုပ်ကိုင်ခွင့်လန်းတွေရရှိတယ်နောက်တစ်ခါဉာဏ်ပညာတွေရောက်လာခြင်းအပြင်ကျွန်တော်တို့ရဲ့စီးပွားရေးလုပ်ငန်းရှိပုံမူပြီးတော့ခင်မီတဲ့လုပ်ငန်းတွေလုပ်နိုင်မှာပ
ါဒါပေမဲ့အမေရိကန်ကလာမဲ့ယင်းနည်းမြှုပ်နှံမှုတွေမှာလည်းစိန်ခေါ်မှုတွေရှိနေစေပဲလို့ဦးခင်မောင်ညိုဘောကားပေတာကသုံးသပ်ပါတယ
်ကုန်သွယ်ရေးနဲ့ပတ်သက်လို့ကတော့ဒီအမေရိကန်ဈေးကွက်ကိုလုံးဝစစ်စပြီးပို့နေတယ်အထည်ချုပ်ကအများဆုံးခံစားရလိမ့်မယ်လို့ထင်တယ်။ဒါပေမဲ့ဆရာတို့စိုးရိမ်နေတာကတော့ဘာလဲဆိုတော့တကယ်တမ်းပို့တော့ပို့လို့ရတယ်ဒါပေမဲ့ကိုကသူ့ရဲ့စံချိန်စံညွှန်းတွေနဲ့မကိုက်ဘူးဆိုတဲ့ပြဿနာမျိုးဖြစ်နိုင်တယ်။အဲ့ဒီဟာကိုသိပြီဒါကုံသွေးကြီးပေါ့နော်။အဲရင်းနှီးမြှုပ်နှံမှုကတော့နော်မအခြေခံစောက်ဦးနေမှာရင်းနှီးမြှုပ်နှံတာမျိုးနောက်သုံးမှုကဏ္ဍမှာရင်းနှီးမြှုပ်နှံတာမျိုးဝန်ဆောင်မှုကဏ္ဍမှာရင်းနှီးမြှုပ်နှံတာမျိုးဒါမျိုးလေးတွေပို့ပြီးတော့ဖြစ်စေချင်တယ်ဒါပေမဲ့ဒါကကိုယ်ကဖြစ်စေချင်တာပဲလို့ဒါရင်းနှီးမြှုပ်နှံတဲ့သူဆိုတော့သူ့အကြိုက်ခြေဟုံးမှာပေါ့နော
်အမေရိကန်ကစီးပွားရေးဒဏ်ခတ်မှုတွေအခုလိုပြန်လဲရုပ်သိမ်းပေးတာကိုကြိုးဆိုကြသူတွေရှိသလိုလူအခွင့်အရေးလှုပ်ရှားသူအများစုကတော့အမေရိကန်ဒဏ်ခတ်ပိတ်ဆို့မှုအားလုံးကိုအခုအချိန်မှာမရုပ်သိမ်းသင့်သေးဘူးလို့ယူဆနေကြပါတယ်ခင်ဗျာ
ဒီသတင်းကတော့ကိုညာဝင်းအောင်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ရှင်ဒေါ်ဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်တွင်မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့အမေရိကန်ရဲ့စီးပွားရေးတန်ခတ်ပိတ်ဆို့မှုတွေပြန်ရုပ်သိမ်းပေးဖို့ဖြစ်လာတဲ့အတွက်မြန်မာပြည်စီးပွားရေးမှာရလက်ကောင်းတွေစောင့်ကြည့်ပေးနိုင်တဲ့ခီးစဉ်အဖြစ်ဒီစီးပွားရေးလုပ်ငန်းရှင်တချို့ကသုံးသပ်တာကိုနားဆင်ခဲ့ကြရတာပါဆက်ပိုင်းဆိုင်ရာချိုးယွင်းချက်ကြောင့်အတန်ဖိုင်ထုတ်လုပ်မှုတွေကမဖြစ်ခဲ့ကြရတာကိုလည်းဒီအနုအညွတ်ပဲတောင်းပန်ပါတယ်ရှင်အခုဒီဒေါ်ဆန်းစုကြည်ရဲ့အမေရိကန်တတိယမြောက်နေ့ခီးစဉ်ကိုကျမတို့စူးစမ်းပြီးတော့ထုတ်လွှင့်ပေးဖို့စူးစမ်းနေပါတယ်ရှင်တောင်းတက်စပိုင်းဆိုင်ရာချုံရင်ချက်ကြောင့်မယ်ဒီကျမတို့ရဲ့ဒီဒေါ်အောင်ဆန်းစုကြည်ရဲ့တတရမြောက်ခရီးစဉ်ကိုကျမတို့ထုတ်လွှင့်ပေးနိုင်ခြင်းမရှိတာကိုအနုညွတ်တောင်းပန်ပါတယ်ရှင်အခုတော့တခြားသတင်းတပုတ်ကိုကျမတို့ပြောပြပေးပါမယ်အမေရိကန်မှာရောက်နေတဲ့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဟာကုလသမဂ္ဂကကျင်းပမယ်ဒုက္ခသည်နဲ့ရွှေ့ပြောင်းအခြေချနေထိုင်သူများဆိုင်ရာဆွေးနွေးပွဲကိုလည်းတက်ရောက်ဖို့ရှိပါတယ်ဒီဆွေးနွေးပွဲကိုရောက်မယ်ဒေါ်အောင်ဆန်းစုကြည်အနေနဲ့ CAT လို့ခေါ်တဲ့လက်နက်ကင်တွေဘက်ကနိုင်ငံသူနိုင်ငံသားတွေပေါ်ညှဉ်းပန်းနှိပ်စက်မှုတွေကိုစန့်ကျင်တဲ့နိုင်ငံတကာစာချုပ်မှာလက်မှတ်ထိုးပေးဖို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPPP ကတိုက်တွန်းစာတဆောင်ပြပို့ထားပါတယ်ဒီအကြောင်းနဲ့ပတ်သက်လို့တော့ဆက်သွယ်မေးမြန်းထားတဲ့မဆုမုံကပြောပြမှာပါရှင
်ဟုတ်ပါတယ်အမေရိကန်ပြည်အောင်စုကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်အနေနဲ့ကုလသမဂ္ဂဌာနချုပ်မှကျင်းပဖို့ရှိတဲ့82ကြိမ်မြောက်ညီလာခံမှာဒုက္ခသည်နဲ့ရွှေ့ပြောင်းခြေချနေထိုင်သူများဆိုင်ရာကုလသမဂ္ဂဆွေးနွေးပွဲကိုတက်ရောက်ပြီးမိကွန်းပြောကြားဖို့ရှိတာမို့အခုလိုမြစ်တာရက်ခံစာပေးဖို့တောင်းဆိုလိုက်ရတာဖြစ်တယ်လို့ AAPPB နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းအတွင်းရေးမှူးကိုတိတ်နိုင်ကပြောပါတယ်အဓိကတောင်းဆိုရတဲ့အကြောင်းကတော့မြန်မာနိုင်ငံထဲမှာလက်နက်ကင်တပ်ဖွဲ့တွေအာဏာပိုင်အုပ်ချုပ်သူတွေဘက်ကလက်နက်အင်အားသုံးပြီး ညှဉ်းပန်းနှိပ်စက်မှုတွေကိုကျူးလွန်ခဲ့တာနောက်ကျူးလွန်နေတဲ့အခြေအနေတွေပေါ်ရပ်တန့်နိုင်ရေးကအခုလိုမျိုးညှဉ်းပန်းမှုကိုစန့်ကျင်တဲ့ CAD နိုင်ငံကစာချုပ်ကိုမြန်မာနိုင်ငံအနေနဲ့လက်မှတ်ထိုးဖို့အရေးတကြီးလိုအပ်လို့တောင်းဆိုတာဖြစ်တယ်လို့ AAPBB ရဲ့အတွင်းမှူးကိုတိတ်နိုင်က VOA မြန်မာပိုင်းကိုပြောပါတယ်။
နိုင်ငံတော်စာမျက်နှာပုဂ္ဂိုလ်ကိုကျွန်တော်တို့မြစ်တာကြက်စာဖိတ်ပို့တာနဲ့တတ်တယ်လို့ကတော့အဓိကကမြန်မာနိုင်ငံသားလူတွေတကယ်ကိုအရေးကြီးတဲ့ဒီစာချုပ်စာမျက်နှာတစ်ခုဖြစ်တယ်လို့ကျွန်တော်တို့ကအဲ့လိုမြင်တယ်။နောက်တစ်ခါဒီ CAD နဲ့ပတ်သက်လို့ကျွန်တော်တို့ပြီးခဲ့တဲ့ဒီသမ္မတဦးဆုံးစုလက်ထက်ကလေးကဒီကျေးဇူးတော်မှာဒါကဟိုဆုံးဖြတ်ချက်ချပြီးသားဖြစ်တယ် CAD ကဒီလက်မှတ်ထိုးမယ်ဆိုတဲ့ကိစ္စကိုသူ့မယ်အတော်များများကြောင့်ဒီဟိုဘက်အစိုးရခင်မှာဟိုလက်မှတ်မထိုးနိုင်ကြဘူးပေါ့လေဆိုတော့ဒီဘက်အစိုးရခင်မှာတော့ဒါကိုကြေညာဖို့ထိုးဖို့လိုအပ်တယ်လို့ကျွန်တော်တို့မြင်တယ်။ဘာဖြစ်လို့လဲဆိုတော့ဒီအစိုးရကလည်းဒီနိုင်ငံသားတွေကိုအကျိုးမပြုတဲ့ဥပဒေတွေနှိမ့်ဆက်ပြန်းနိုင်နေတဲ့ဥပဒေတွေကိုတည်ထက်တာလေးပြင်ဆင်တာလေးလုပ်နေတာကိုကျွန်တော်တို့တွေ့ရတွေ့နေရတယ်။ဆိုတော့ဥမာတစ်ဆက်သားကြီးတို့ငါးညတို့ပယ်ချက်နေကြလို့ပုံမှန်ဆက်ချက်ဆိုလို့ရှိရင်လည်းပြင်ဆင်မှုတွေအများကြီးလုပ်တယ်။ထို့သူပဲပြင်ဆင်နေရတယ်ပယ်ချက်တာလေးကျွန်တော်တို့တွေ့နေရတယ်။ဒါတည်းမလို့ကုလသမဂ္ဂအထူးတည်မီလာကမှဒီနေ့ပေါ့လေဆိုတော့နိုင်ငံတော်အတ္တိကံပုဂ္ဂိုလ်ကောသုတိကလည်းအဲ့မှာသွားကြောက်တက်နေစကားလည်းပြောပြောမယ်ဆိုတဲ့အခါကျတော့ကျွန်တော်အနေနဲ့ကတော့ CAD ကိုလက်မှတ်ထိုးဖို့အတွက်ထူးတိုက်တွန်းချင်တာပေါ့
NND ဥဆောင်တဲ့ရတအစိုးရအနေနဲ့တရားဝင်အာဏာလွှဲပြောင်းရယူပြီးချိန်ကနေစလို့အုပ်ချုပ်ရေးပိုင်းရောလွှတ်တော်ပိုင်းမှာပါနိုင်ငံသူနိုင်ငံသားတွေအတွက်ခေတ်ကာလနဲ့မလျော်ညီတဲ့ဥပဒေတွေကိုပယ်ဖျက်ပြင်ဆင်ပေးနေချိန်မှာနိုင်ငံသားတွေအတွက်လုံခြုံမှုကိုဖြစ်စေတဲ့အကျိုးရှိမဲ့ဒီညှဉ်းပန်းမှုကိုစန့်ကျင်တဲ့နိုင်ငံတကာစာချုပ် CAD ဥပဒေကိုလက်မှတ်ထိုးပေးဖို့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ကိုတိုက်တွန်းတာဖြစ်တယ်လို့လည်းကိုတိတ်နိုင်ကပြောပါတယ်
ခုချိန်ဒီလေနှိမ့်ဆက်ညှဉ်းပန်းမှုတွေရှိနေတယ်ဒီလိုပဲနှိမ့်ဆက်ညှဉ်းပန်းတဲ့လူတွေကဒီအပြစ်သိအရေးယူကြရနေပြီးတော့ကင်းလွတ်ခွင့်ရနေတော့မယ်ဆိုတော့အဲ့ဒါကစိတ်ရည်ကြီးပါလေအဲ့လိုမျိုးထပ်ပြီးတော့မဖြစ်အောင်လို့ကျွန်တော်တို့အနေနဲ့ကအဓိကတက်တော့တာကအခုလိုမျိုးအချက်လေးကြီးသူ့လိုခံတဲ့လူတွေကလွတ်မြောက်နေရဆိုတဲ့ကိစ္စဆိုတော့အဲ့ဒီကိစ္စကစိတ်ကိုအရေးကြီးပါလေကျွန်တော်မြန်မာနိုင်ငံမှာအခုအခြေအနေလဲစိတ်တွေလို့ကျွန်တော်အဓိကတက်တော့တာဖြစ်ပါလေ
ညှဉ်းပန်းမှုကိုစန့်ကျင်တဲ့နိုင်ငံတကာစာချုပ် CAD Convention Against Torture CAD Act ကိုလက်မှတ်ရေးထိုးနိုင်မှုအရင်အစိုးရလက်ထက်တုန်းကတော့လွှတ်တော်သက်တမ်းအတွင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွှတ်တော်ကိုယ်စားလှယ်ဦးအောင်မိုးညိုကတင်သွင်းအဆိုပြုခဲ့ပြီးလွှတ်တော်ကလည်းအထောက်ခံအတည်ပြုခဲ့ပြီးဖြစ်ပေမဲ့လို့အရင်သမ္မတဦးသိန်းစိန်လက်ထက်တုန်းကတော့လက်မှတ်ရေးထိုးနိုင်ခြင်းမပြုနိုင်ခဲ့တဲ့အခု NND အစိုးရကိုတိုက်တွန်းတာလည်းဖြစ်ပါတယ်လူခွင့်ရေးချိုးဖောက်ခံရမှုမရှိရအောင်အစိုးရအသည့်အနေနဲ့အထူးအလေးပေးဖော်ဆောင်နေချိန်မှာဒီလိုမျိုးစီရေးပဋိပက္ခတွေနဲ့ဒေသရင်းမတည်ငြိမ်မှုတွေကြောင့်လူခွင့်ရေးချိုးဖောက်ခံနေရတဲ့ဒေသခံတိုင်းရင်းသားပြည်သူတွေအတွက်အကာအကွယ်ပေးနိုင်တဲ့နိုင်ငံတကာဥပဒေကိုလက်မှတ်ရေးထိုးပေးစေကြောင်းမြစ်တာရက်ခန့်စာကိုနိုင်ငံတော်တိုင်းပြည်ငံပုတ်ကိုနိုင်ငံတော်သမ္မတလွှတ်တော်နဲ့နိုင်ငံတကာလူခွင့်ရေးလှုပ်ရှားတဲ့အဖွဲ့အစည်းတွေစီပေးပို့ထားတယ်လို့ AAPBB ကပြောပါတယ်ရှင်
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာနိုင်ငံခေါင်းဆောင်တူအနေနဲ့ပထမဆုံးအကြိမ်ဖြစ်အနောက်အင်အားကြီးနိုင်ငံတွေစီကိုခရီးထွက်ပါတယ်။မြန်မာနိုင်ငံဒီမိုကရေစီပြည်ပြင်ပြောင်းလဲရေးငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးလုပ်ငန်းတွေမှာဒီနိုင်ငံကြီးတွေရဲ့အခန်းကဏ္ဍပေါ်ကျွန်တော်တို့သောတာရှင်တွေဘယ်လိုနားလဲပါသလဲ။မြန်မာနိုင်ငံငြိမ်းချမ်းတာယာဝါပြောရေးမှာဒီနိုင်ငံကြီးတွေအနေနဲ့အဓိကအခန်းကဏ္ဍကဆက်ရှိနေတယ်လို့လက်ခံထားကြပါသလား။အခုလာမယ့်စနေညဒရယ်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က1-239-382-999လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
ဒီ OA American တန်ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်ဖုန်းနံပါတ် 239-382-999 လေးကိုဖြစ်စေ email လိပ်စာ burmese@voanews.com ကိုဖြစ်စေအချိန်မီဆက်သွယ်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA American တန်ကနေ2016ခုနှစ်စက်တင်ဘာလ16ရက်တောက်ကြနေ့မနေ့ပိုင်းအစည်းအဝေးတွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 32နဲ့40တို့အပြင်လိုင်းလံမီတာ190 kHz 1595တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းအစည်းအဝေးမှာတော့ American Style Indian 3 English သင်ခန်းစာကိုလေ့လာရဖို့ရှိပြီးကျမရေးအစည်းအဝေးနဲ့အတူတိုင်းရင်းသတင်းလွှာကဏ္ဍကိုလည်းအခုလိုနားဆင်ကြရမှာပါ
ဒီလောက်မြင်ရဖို့လိုနေတဲ့အချိန်မှာသင်္ခမုဒ္ဒမြာမြင်ချင်မှာအပန်းတစ်ဆက်ကြည့်အောင်ရအောင်ကျွန်တော်တို့ဆွမ်းညင်လို့ဒီ
ရခိုင်မျိုးသားပါတီလွှတ်တော်ကိုယ်စားလှယ်ဦးဖေးတန်းဖြစ်ပါတယ်ရှင်ညညိုရေးလိုအပ်နေတဲ့အချိန်မှာပါတီမကွဲစေလိုတဲ့အကြောင်းပြောပြချက်နဲ့တူတခြားတိုင်းရင်းသားဒေသအသီးသီးကသတင်းလွှာတွေကိုလည်းနားဆင်ကြရမှာပါအခုရင်ဆုံးတော့အမေရိကန်အသုံးအီဒီယန်အင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါဒေါက်တာလှလတန်းကစီစဉ်ပို့ချထားပါတယ်ရှင်
တွေ့တင်ပြပြီးမြေ item အသုံးကတော့
tip of the iceberg
ဖြစ်ပါတယ်ဆာလုံပေါင်းက tip tip ကထိပ်ဖြာ of of ကရဲ့ the iceberg iceberg ကပင်လယ်ပြင်မှာမျောနေတဲ့ရေကဲတုံးကြီးဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်ဒီဝေကပင်လယ်ပြင်မှာမျောနေတဲ့ရေကဲတုံးရဲ့ထိပ်ဖြာပေါ့ကမ္ဘာရဲ့အေးပိုင်းဒေသပင်လယ်ပြင်တွေမှာမျောနေတဲ့ရေခဲတုံးကြီးတွေဟာပင်လယ်ကူးသင်္ဘောတွေအတွက်အန္တရာယ်ပါကမ္ဘာကျော်အကယ်ဒမီဆုရရုပ်ရှင်ဖြစ်တဲ့ Titanic စကားမှာ1912ခုနှစ်ဧပြီလကမြောက် Atlantic ပင်လယ်ပြင်မှာဗြိတိသျှဇင်ခံသင်္ဘောကြီး Titanic ဟာပထမဦးဆုံးရေချခီးစင်မှာပဲပင်လယ်ပြင်မှာမျောနေတဲ့ရေခဲပြင်ကြီးနဲ့တိုက်မိလို့နင်းမြုပ်သွားရတဲ့တက်ထိတ်ရင်ဖိုးရုပ်ရှင်ကားကိုကြည့်ဘူးကြမှာပါအဲ့ဒီရုပ်ရှင်မှာပင်လယ်ပြင်မှာမျောလာတဲ့ရေခဲတုံးကြီးကိုမျက်စိနဲ့တွေ့ရတာထိတ်ကလေးတင်ပါပဲရေခဲတုံးကြီးရဲ့ထိတ်ကလေးကဒီလောက်ကြီးမယ်ဆိုရင်ပင်လယ်ပြင်အောက်မှာနေနေတဲ့အပိုင်းကအစပေါင်းဘယ်လောက်ကြီးမလဲဆိုတာကိုမှန်းဆလို့ရနိုင်ပါတယ်ဒါကြောင့်မလို့ tip of the iceberg ဆိုတဲ့ idiom အသေးပဲကတော့တွေ့နေရတဲ့ပြဿနာကြီးဟာနည်းနည်းပဲရှိတယ်ဒါပေမဲ့လို့လေသူ့နောက်မှာပြဿနာကြီးကအေယာမပါလာတာမျိုးကိုတင်စားပြောထားတာဖြစ်ပါတယ်ကျမတို့မြန်မာမှာတနွေငင်းဒဇင်ပါဆိုသလိုပြောင်းကိုသွားပြီးဒုတ်နဲ့ထိုးမိသလိုအစကတော့ဘာမှမဟုတ်ဘူးလို့ထင်ရပေမဲ့လို့လေနောက်မှပါလာတဲ့ပြဿနာကြီးကအေယာမပြဿနာကြီးဖြစ်နိုင်တာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့ပြဿနာကြီးရဲ့အမီးသဘောလောက်ကိုပဲဆိုလိုတာဖြစ်ပါတယ်။မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံ့နေသေးတာကိုဆိုလိုတာဖြစ်ပါတယ်။ဒီတော့နဲ့ပတ်သက်လို့ George Crew ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်ပ
ါ The issue of the minister's corruption is just the tip of the iceberg. Most cabinet members are involved in this case.
ဝင်ကြီးအခရီးလိုက်စားမှုပြဿနာဟာအမိသဘောလောက်ပဲရှိပါသေးတယ်။နောက်ပိုင်းပေါ်စရာတွေတပုံကြီးကြံနေသေးတယ်။ဝင်ကြီးအဖွဲ့ဝင်အများစုကလည်းအဲ့ဒီအမှုမှာပါဝင်ပတ်သက်နေတယ်လေလို့ဒီပေရပါတယ်ဒီဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The issue of the minister's corruption is just the tip of the iceberg. Most cabinet members are involved in this case.
မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံ့နေသေးတာကို idiom အသုံးရဘယ်လိုပြောမလဲ
Tip of the iceberg
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာဒန်စီစဉ်ပို့ချပေးတဲ့ idiom သုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ကြရတာပါရှင်ကျမတို့ VOA သောတာရှင်များကိုစောစောကစပိုင်းချဆိုင်ရာချွေရင်းချက်ကြောင့်ထုတ်လွှင့်မပေးနိုင်ခဲ့တဲ့ဒေါ်အောင်ဆန်းစုကြည်ရဲ့တတိယမြောက်အမေရိကန်ခရီးစဉ်အကြောင်းသတင်းလွှာကိုကျမတို့ရဲ့ VOA Facebook စာမျက်နှာမှာရောကျမတို့ရဲ့ဒီ VOA Internet စာမျက်နှာပါမှာပါကြည့်ရှုနားဆင်နိုင်ကြပါအကြောင်းကိုလည်း သတင်းကောင်းပေးလိုပါတယ်ရှင်အခုတော့ဆက်ပြီးတော့ကျမ်းမာရေးကဏ္ဍကိုပြောပြပေးပါမယ်မကြခင်ကမြန်မာပြည်အလဲပိုင်းမှာငလင်းလှုပ်ပြီးနောက်ဆက်တွဲငလင်းငယ်ဒါမှမဟုတ်အကြီးစားငလင်းထက်လုံမှာကိုစိုးရိမ်နေကြတဲ့အချိန်မှာငလင်းလှုပ်လာရင်အထိခိုက်အနည်းဆုံးဖြစ်အောင်ကျန်းမာရေးဆိုင်ရာစောင့်ရန်ရှောင်ရန်တွေကိုဒီတစ်ပတ်မှာပြောပြပေးမှာဖြစ်ပါတယ်မြန်မာနိုင်ငံဆရာဝန်များတင်ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
โอเคดร.มิ้งครับเนี่ยเราเนี่ยမြန်မာနိုင်ငံအလဲပိုင်းမှာမချာခင်ကဒီငလျင်တစ်ခုလှုပ်ခွေရမှာဒီလူနေထူးထပ်တဲ့ဒေတာမဟုတ်တဲ့အတွက်ကံကောင်းတယ်ပေါ့ဆင်တော့ဒီလူတွေတိကျတဲ့ရမှုမရှိတော့လဲပဲဒီဘာသာရေးနဲ့ပတ်သက်တဲ့အဆောက်အုံတွေပျက်စီးခဲ့တာတွေကျွန်တော်တို့ကြုံရပါတယ်အဲ့ဒီခါကျတော့ဆရာကြီးနောက်ထပ်ရောမြန်မာနိုင်ငံမှာဒီငလျင်လှုပ်လာနိုင်ဖို့အတွက်ပေါ့နော်စိုးရိမ်ရတဲ့အနေအထားရှိလားဆရာကြီ
းငလျင်ပညာရှင်တွေကတော့ခံမှန်းနေတာပေါ့နော်ဒီပကံငလျင်ကြီးတုတ်ပြီးရင်တော့မှနောက်ထပ်ခုနကရစ်စတာစကေရှိတဲ့ကြော်တဲ့ငလင်းလုံနိုင်မယ်လို့ကဘာကလည်းမှန်းထားရရှိတယ်။ပြီးတော့ငလင်းအကြီးတစ်ခုလုပ်ပြီးလို့ရှိရင်တော့ after shock ဆိုတဲ့အသေးလေးတွေလည်းလုပ်တတ်တာပေါ့နော်။အဲတော့ကျွန်တော်တို့ဗမာပြည်ရဲ့ဒီနေပုံအနေထားကဒီပထဝီအနေထားရဗမာပြည်ရဲ့အောက်မှာကျွန်တော်ငလင်းကြော်အကြီးပြည့်ရီကြော်တွေ၅ခုလောက်အကြီးမားရှိတယ်လို့ပြောတယ်။နောက်အသေးဖွဲလေးတွေက40ကြော်ရှိတယ်ပြောတယ်။အဲတော့ဗမာပြည်ကကဘာငလင်းလှုပ်ဖို့ဖြစ်နိုင်ခြေအများဆုံးနိုင်ငံတွေမှာတနိုင်ငံပါနေတာပေါ့။အဲ့တော့နောက်ထပ်လှုပ်နိုင်တယ်အရင်တော့လည်းလှုပ်ခဲ့ပြီးပြီလှုပ်လို့ကျွန်တော်တို့ဘကူးမှာတော့ခွေမော်တော်ဖျားကြီးပြုပေးတာကြီးကျွန်တော်တို့ចောင်းသားဘွားတော့1985လောက်ပကံကလေးလှုပ်တဲ့ချိန်မှာပဲကျွန်တော်ចောင်းနေမှာလေလှုပ်တယ်ចောင်းနေရနေပြီးဖက်တာတွေပြိုကျတာတွေရှိခဲ့တာပေါ့နော်အဲ့တော့အဲ့ဒါမျိုးကရန်ကုန်မြို့ကြီးအခုတော့ထပ်မြင့်နေစောက်လာတဲ့ချိန်မှာမလှုပ်လာနိုင်ဘူးလို့အခြေသူ့ရဲ့အောက်ချိန်မှာအပီစင်တာခေါ်တာပေါ့ငလင်းရဲ့ဘဟုကရန်ကုန်မြို့အောက်မှာရှိလာခဲ့သည်ရှိတော့ဒါတော့အဲ့ဒါမျိုးတွေထပ်ပြီးလှုပ်ရင်ပုံပုံပျက်စီးနိုင်မယ်လို့ကျွန်တော်မှတ်လို့ရပါတယ
်ဟုတ်ကဲ့ဆရာတကယ်လို့ငလျင်လှုပ်လာခဲ့လို့ရှိရင်ဒီအထိခိုက်အနည်းဆုံးဖြစ်အောင်ဘာတွေကိုအထူးသတိပြုပြီးတော့လှုပ်ဆောင်တင်လဲဆရာ
ဒီငလျင်ဘယ်တော့လှုပ်မလဲဆိုတာကိုယနေ့ဒီကဘာပေါ်မှာအတိအကျပေါ့နော်ဘယ်ချိန်ဘယ်လဆိုတာကျွန်တော်ခံမလို့မရသေးဘူးဒါပေမဲ့ကျွန်တော်ကဒီငလျင်ဟာနှစ်နှစ်တစ်ခါပြန်လှုပ်မယ်အနည်း20မှာတစ်ခါပြန်လှုပ်မယ်အနည်းပေါင်းခုန200မှာပြန်လှုပ်မယ်ဆိုတော့တက်လို့ရတာရှိတယ်ပေါ့နော်အဲ့တော့အခုအတိုင်းဆိုလို့ရှိရင်ကဘာပေါ်မှာ10မိနစ်ကိုနှစ်ချိန်အနည်းဆုံးငလျင်လှုပ်နေတယ်လို့ပြောတယ်အဲ့တော့ဒီကဘာတောင်ဝမ်းမှာလေဒီ20အတွင်းမှာလူ5သန်းလောက်သိခဲ့ပြီးပြီဟိုကျွန်တော်တို့ကိုဗစ်ငလျင်ပေါ့ဂျပန်မှာတော့ဆိုလို့ရှိရင်ငလျင်နဲ့လှုပ်ပြီးရောကျွန်တော်ဆူလာမီလိုင်းတက်လာတဲ့ခါကျတော့ကျွန်တော်တို့အိမ်တွေမျောသွားတာကားတွေမျောသွားတာကိုကျွန်တော်တို့ဗီဒီယိုတွေမှာတွေ့ရတာပေါ့နော်ဒီတရုတ်ပြည်မှာလည်းကျွန်တော်ငလျင်တွေအများလှုပ်ခဲ့တယ်ပေါ့နော်ဗမာပြည်မှာတော့လူတွေအများကြီးသိလာအောင်တော့မဖြစ်သေးဘူးပေါ့နော်အဲ့တော့သူများနိုင်ငံတွေမှာပျက်စီးနေတယ်ကိုယ့်နိုင်ငံအောက်မှာလည်းငလျင်ကြောကြီးရှိတယ်ဆိုတော့ကျွန်တော်တို့အရင်ဆုံးကကြိုတင်ပြင်ဆင်ရမယ့်ပိုင်းကတော့ငလျင်တန်ခံနိုင်တဲ့အဆောက်အဦတွေပေါ့နော်စောက်ထားမှလည်းရှိတယ်ပေါ့နောက်ကတချို့တွေကဒီငလျင်ပြီးလို့ရှိရင်ဆူနာမီလိုင်းတွေတက်လာတဲ့ခါကျတော့လိုင်းတက်လာမယ့်နေရာတွေပေါ့အခုဆိုပါတော့ဟိုတလောကဆိုလို့ရှိရင်ရှင်းလင်းမြေကြီးနေရာကြီးမြေကြီးတွေအများကြီးပတ်ထက်လာဟိုတခါဆူနာမီကျွန်တော်ကြုံခဲ့ဘူးရယ်လေအဲ့တော့ဒီဆူနာမီကငလျင်ဖြစ်ပြီဆိုကျွန်တော်မီးလောင်နိုင်တယ်မီးတောင်တွေပောက်ကွဲနိုင်တယ်အခုဒီပကံလေးနဲ့တူကျွန်တော်တို့ဟိုဘက်ကငကပွက်အိုင်ဆိုလို့ရှိရင်ကျွန်တော်တို့တူတာ၄ပွက်တာ၄ဖြစ်လာပြီเนาะတော့ငလျင်လှုပ်သွားတာနဲ့တောင်အစ်စ်တွေထွန်းလာမြစ်တွေပျောက်သွားတာအဲ့လောက်ထိအောင်ဖြစ်နေတာပေါ့
ဟုတ်ကဲ့အဲ့ဒီတော့ဆရာကြီးငလျင်လှုပ်လာပြီဆိုလို့ရှိရင်လူတွေအနေနဲ့ဆရာကြီးခုနကဒီအထက်မြင့်အဆောက်အဦဘက်မှာရှိနိုင်တယ်လို့ပုံမှန်အိမ်တွေထဲမှာလည်းရှိနိုင်တယ်သူတို့အနေနဲ့ဆရာကြီးဘာတွေကိုအဓိကကြိုတင်သတိထားပြီးတော့ပြင်ဆင်ထားတယ်လဲ
ကနေငွေရှိတဲ့ FEMA ဆိုတဲ့သူ Federal Emergency Management Agency ပေါ့လေသူတို့ရဲ့ညွှန်ကြားချက်ကတော့အဲ့လိုမျိုးဖြစ်လာရင်ကြောက်လန့်ပြီးတော့ဒီအထက်မြင့်တဲ့နိုင်ငံမှာအများကြီးရှိတယ်။အဲ့ဒီကနေပြီးထွက်မပြေးခါနဲ့ဆိုပြောနေတာကအဲ့ဒီထွက်ပြေးခါနဲ့ပြိုကျနေကွာခါနဲ့ပျောက်သွားနိုင်တယ်ကွာကိုကိုယ်တိုင်အဲ့တော့ဘာလို့ကိုယ့်အိမ်ထဲမှာရှိနေကိုယ့်အိမ်ထဲမှာပဲနေပါ။နေတဲ့နေရာမှာခရင်ပုတ်တွေအမှန်တကယ်ကွေးတဲ့နေရာတွေမှာမနေပါနဲ့။နောက်တော့ကဝင်းထွက်ပေါက်အပွားကြီးမှာသွားမနေပါနဲ့။ဒါတွေကပြိုကျသွားရင်ကိုယ်ကပါသွားနိုင်တယ်ပေါ့နော်။အဲ့တော့အကောင်းဆုံးကကိုကဂရင်ပေါ်မှာရှိနေလို့ဂရင်ပေါ်မှာပဲအသားလေးလဲနေပါ။ခုနကခေါင်းအုံးနဲ့ကိုယ်ခေါင်းခေါင်းပေါ်မှာဖုံးထားလိုက်ပါတဲ့။ဒီလိုများပြိုကျတာတွေကခေါင်းခေါင်းမတိခိုက်အောင်ပေါ့နော်ဒူရီမိုရှင်လည်းအနည်းဆက်ဆုံးစပွဲအောက်တို့ပါလို့ဝင်တာပေါ့နော်ဒီစပွဲကြီးကကျိုးသွားနေတယ်တပည့်မယ်လည်းကိုယ့်ရဲ့ခေါင်းထိခိုက်တာရောကျွန်တော်ကြီးတန်နေရော့သွားနေတာပေါ့အဲ့တော့အဓိကငလင်းဖြစ်ပြီဆိုရှင်အထိခိုက်တာကပုံနောက်ဦးကောင်းခွန်တွေကွဲအတာတွေနောက်ကရိုးတွေကျိုးတာတွေလေပင်ရိုးကျိုးတယ်ခါရိုးကျိုးတယ်နောက်ကျွန်တော်ကကိုယ်ပြည့်ရတဲ့အတွက်ကျွန်တော်အသေးတွေခုနဆုတ်ပြက်ကုန်တာတွေအကိုတွင်းအတွင်းချင်အင်္ဂါတွေပေါ့နော် ပြည့်တဲ့နေရာတွေပေါ့နော်အဲ့ဒါတွေမပြည့်အောင်ပါအရင်ကတော့သပွေးရှိရင်သပွေးအောက်ကိုဝင်နေလိုက်ပါသပွေးကိုကင်ထားပါကွာလှုပ်နေသပွေးကအောက်မှာမကောင်းရှိဘူးဆိုကြပါလို့မရှိအဲ့သပွေးနားမှာကတ်ပြီးတော့သူကလဲနေလိုက်တာလေဆိုတော့ဝက်ဝက်နေတာပေါ့နော်ကိုကိုလေးနဲ့အဲ့ဒါမှတကယ်တခုပြူကြလာရင်သပွေးကြီးကဘာလို့ဆိုကြရင်တောက်မှန်ဒီဂရီရှာပါဘူး90ဒီဂရီရှိနေတယ်ပြည့်ကြတကယ်တော့ပြူကြလာရင်45ဒီဂရီဒီတစ်ခါနေရမဲ့ပြူပြူပါပြူသူကအရင်မှနေရာလေးတခုဆိုရတယ် space အဲသူ့အတွက်လက်လက်တဲ့နေရာလေးပေါ့သူခေါ်လာတော့ triangle of life လို့ခေါ်တာပေါ့နော်ဒီသက်ရှူတိုင်တဲ့နေရာလေးတစ်ခုကိုတတိကံလေးနေရာတစ်နေရာမှာသူရသွားတယ်အဲ့ဒါကြောင့်ဒီကဘွေးအောင်မရှိခဲ့လို့ရှိရင်ဘီယိုပဲဖြစ်ဖြစ်ကရင်ပဲဖြစ်ဖြစ်ဆိုဖာကရင်ပဲဖြစ်ဖြစ်ဆိုဖာတိုင်ကိုမှာပဲဖြစ်ဖြစ်ဘေးအားလေးမှာကပ်ပြီးတော့ကျွန်တော်ဝတ်နေပါလို့ပြောတာပေါ့နော်ဘာပဲကြာကြာသွားခံသွားမယ်ပေါ့
ဟုတ်ကဲ့ဆရာနောက်တစ်ခုကဆရာဒီလိုအပြင်ရောက်နေရောဆရာလမ်းမကိုရောက်နေရော
အဲ့တော့ဝတ်လိုက်ပါတဲ့ဝတ်ပြီးတော့ကျွန်တော်ကပြီးမှအဆောက်အဦအကြီးမရှိတဲ့နေရာမှာကျွန်တော်ကလှဲနေတော့တော့မရှိဝတ်နေကားနဲ့သွားနေမယ်ဆိုရင်တော့မှလည်းကားပေါ်ရက်လိုက်ပါကားထဲမှာနေပါတယ်ကားထဲမှာအပြင်မထွက်ပါနဲ့ကားရှိနေတယ်ကားကကိုခံထားတယ်ရုံကြီးတယ်ဒါပေမဲ့တရားရီပုံမှာဆိုတော့တရားပုံမှာမနေပါဘူးတရားရီကကျိုးသွားနိုင်တယ်ပေါ့နော်အချက်ချင်းထွက်ပါတနေရာမှာလုံတဲ့ခုနပြောတဲ့သတိကံရမယ်နေရာပေါ့တောက်မှရှိတဲ့နေရာတနေရာမှာဝတ်ပြီးပါပေါ့နော်အကောင်းဆုံးရှောင်ရမှာတွေကတော့သစ်ပင်နေရာတွေတက်တိုင်နေရာတွေတက်ကျိုးတွေပေါ့နော်အဲရေကန်တွေရှိမယ်ဆိုရေပေါ့မြစ်တွေချောင်းတွေရှိတယ်ဆိုဆူနာမီလိုက်ရင်တက်လာတော့အပေါ်ကုန်းမြေနေရာမျိုးမှာနေပါလို့တို့ကကျွန်တော်ရထားရရှိပါတ
ယ်။ဟုတ်ကဲ့ဆရာ။တကယ်လို့ဒီပြူကျတဲ့အဆင်ဖြစ်သွားခဲ့ရင်ရောဆရာကြီးဘယ်လိုအနေထားနဲ့အသက်သာဆုံးဖြစ်အောင်ပေါ့နော်နေလို့ရနိုင်မလဲ
။ကိုကဒီအုပ်ပုံချားတွေထဲမှာဒီအပျက်စီးရချားထဲမှာကိုကညက်နေပြီဆိုပါလို့ဖုံမှုတွေကအများကြီးထွက်တာဟုတ်။အဲ့တော့ကျွန်တော်ကိုယ့်ရဲ့တော့နေအဝတ်စားနဲ့ပဲထပ်လုံးကြီးအင်းကြီးပေါ့ရသလောက်ပေါ့မျက်နှာတော့နေနှာခေါင်းနဲ့ပါးစပ်ကိုအုပ်ထားပေါ့နော်။အဲ့ဒီအပုံလေးချောင်းကိုအသက်ရှူလမ်းချောင်းမှာပိတ်ပြီးတော့အသက်ရှူချသွားချက်သွားနိုင်တယ်။နောက်ကကိုကကယ်ရီကိုကခေါ်မှာကိုခေါ်တဲ့ခါမှာအတက်နဲ့ဆိုအော်မခေါ်ပါနဲ့တဲ့။အနားမှာရှိတဲ့တန်ပိုက်ပဲဖြစ်ဖြစ်ပုတ်ခဲပဲဖြစ်ဖြစ်တကူတုတ်တုတ်တုတ်တုတ်ပေါ့နော်။သူကတန်ပေးနေရတဲ့ကိုဒီမှာရှိတယ်ပေါ့နော်။မထစ်တိုင်တဲ့အဆုံးချက်မှာအော်ခေါ်ပေါ့။အော်ခြင်းဟာတဲ့ခုနကအမုံသွားတယ်ပါးစပ်ထဲဝင်ပြီးတော့အသက်ရှူလမ်းချောင်းကိုပို့ပြီးထိခိုက်တယ်။ကြံတဲ့ဒဏ်ရာတွေတော့လွတ်နေရပြီတဲ့ကိုကိုယ်တိုင်ရုံးထွက်လို့မရဘူးလေအဲ့တော့ကေဆယ်တဲ့လူလာမှာပဲအဲ့တော့ကေဆယ်တဲ့လူကြီးကိုနိုင်ကလည်းဒီလူနေရာမျိုးသွားတဲ့ခါမှာနောက်ထပ်ပျက်စီးမပြိုချသေးတဲ့ဟာကြီးကပြိုချလာနိုင်တယ်အဲ့ဒီတော့သူတို့ကလည်းကိုပြီးတတိထားသွားရမယ်တသက်ငယ်အင်ဂျီတွေဟိုကအမာဂန်အင်ဂျီတွေတခါတွေဟိုဟယ်လီကော်ပတာတွေဒါမှမဟုတ်တော့သုံးတာပေါ့နော်အဲ့မှာသူတို့မှတော့အောက်ဆီဂျင်ဘူးတွေပါတခါလေပါလာတယ်နောက်အနံ့ခံတဲ့ခွေးတွေပါနေတယ်ကျွန်တော်ဒီမှာကလူအသက်ရှင်တာရှိသေးမလားပေါ့ကျွန်တော်လောင်းများရှိမလားပေါ့ရှာလာမျိုးတွေပေါ့နော
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရေခန္ဓာကိုကြာသာပရိသတ်ညပိုင်းနဲ့အခုလိုတောက်ကြမနေ့ပိုင်းတွေမှာပုံမှန်ထုတ်လွှင့်ပေးပါရစေ။အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကန္ဓာကိုနားဆင်ကြရအောင်ပါ။နေဆက်ဒေတာကတိုင်းရင်သားသတင်းတောက်တွေစုပေါင်းတင်ဆက်ပေးနေတာဖြစ်ပါရစေ။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာကတော့ကရင်ပြည်နယ်လိုင်းပွဲမြို့နယ်မဲသဝဒေသမှာခွဲထွက် DGB အဖွဲ့တွေနဲ့ကရင်နယ်သားဆောင်တပ်အစိုးရတပ်မတော်ပူးပေါင်းတပ်တို့တိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေပါတယ်။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့လှုပ်ဆောင်ချက်တွေကိုအတိမတ်မပြုသင့်ဘူးဆိုတဲ့အရေးကြီးအဆိုကိုရခိုင်ပြည်နယ်လွှတ်တော်မှအတည်ပြုလိုက်တယ်ဆိုတာနဲ့ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်တွေဟာရခိုင်မျိုးသားပါတီ ANP ကနေခွဲထွက်ပြီးနိုင်ငံရေးပါတီသစ်တည်ထောင်မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့အချိန်အကြောင်းတွေကိုကြားကြားရမှာပါရှင့်။
ကျမကနူးပန်ပါတည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါကရင်ပြည်နယ်လိုင်းပွဲမြို့နယ်မဲသဝဒေသမှာဒုဗိုလ်မှူးကြီးစောဆန်းအောင်ဦးစီးတဲ့ DKBA ခွဲထွက်အဖွဲ့နဲ့ကရင်နယ်ကြားဆောင်တပ်နဲ့အစိုးရတပ်မတော်ပူးပေါင်းတပ်တွေကနှစ်ဖက်တိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေပြီးနှစ်ဖက်ထိခိုက်မှုရှိနေတယ်လို့ DKBA ပြန်ကြားရေးအရာရှိဗိုလ်ကြီးစောရဲထက်ကပြောပါတယ်အထူးသဖြင့် DKBA အခြေပြုတက်ဆွဲထားတဲ့မေးသဝဒေသရိခါကုန်းနဲ့စခန်းတစ်ကိုသိမ်းပိုင်နိုင်ဖို့အလုံးအရင်နဲ့ထိုးစစ်ဆင်နေတယ်လို့သူကဆိုပါတယ်စတေမာလာဆန်းကနေအခုထိတိုက်ပွဲဖြစ်ပွားမှုမှာပြစ်ခတ်မှုနဲ့မြင်းမြုပ်မိုင်းတွေကြောင့်နှစ်ဖက်ထိခိုက်မှုရှိနေတယ်လို့နေကြာဆောင်တရင်အရာရှိတဦးကပြောဆိုခဲ့တယ်လို့ထိခိုက်ကြဆုံးမှုအခြေအနေကိုတော့အတိမပြုနိုင်သေးပါဘူး စက်တင်ဘာလ၂ရက်နေ့ကစပြီး BGF နဲ့ DKPA တို့ကနေတိုက်ပွဲစတင်ဖြစ်ပွားလာခဲ့ပြီးတော့တိုက်ပွဲဖြစ်ပွားမှုကြောင့်မဲသဝဒေသကျေးရွာပေါင်း20ကရွာသား3000ကျော်ဟာစစ်ဘေးလွတ်ရာမြန်ကြီးမူဘက်ကိုစစ်ဘေးတိမ်းရှောင်လာနေကြပါတယ်စစ်ဘေးရှောင်တွေအနေနဲ့စားဝတ်နေရေးအခက်အခဲတွေရှိနေတယ်လို့လည်းကုညီရေးအဖွဲ့တွေကပြောပါတယ
်စက်တင်ဘာလ12ရက်နေ့ကကျင်းပခဲ့တဲ့ရခိုင်ပြည်နယ်လွှတ်တော်စည်းဝေးမှာကိုဖီအနာဥဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့လှုပ်ဆောင်ချက်တွေကိုရခိုင်ပြည်နယ်လွှတ်တော်ကအတိအမှတ်မပြုသင့်ဘူးဆိုတဲ့အဆိုကိုတင်သွင်းခဲ့ရမှာကန့်ကွက်တူမရှိအသေးပြုလိုက်ကြပါတယ်။အဲ့ဒီအဆိုကိုရခိုင်မျိုးရပါတီ AMP ကစစ်သွေးမြို့နယ်အမှတ်2ပြည်နယ်လွှတ်တော်ကိုစလဲဦးကျော်စိုးဦးကတင်သွင်းခဲ့တာပါ။အဲ့ဒီအဆိုမှာကိုဖီအနာဥဆောင်တဲ့ကော်မရှင်ဖွဲ့ဖို့အတွက်ရခိုင်ပြည်သူတွေရဲ့စံနှုန်းကိုမယူခဲ့တာရဲ့နိုင်ငံတော်အတိုင်းအမြံဥပဒေမှာအခုလိုကော်မရှင်ဖွဲ့ခွင့်မရှိဘူးဆိုတဲ့အချက်နဲ့နိုင်ငံသားတွေပါဝင်နေတဲ့အတွက်ဘယ်လိုက်မှုမရှိဆိုတဲ့အပေါ်မှာတန်တရားဖြစ်ပေါ်ရှိပြီးတော့ကော်မရှင်ဥက္ကဋ္ဌကူဗီအန်န်ကသတင်းစာရှင်းလင်းပွဲမှာရိုဟင်ဂျာစုပြီးတုံ့နှုတ်ခဲ့တာကိုထောက်ပြပြီးတော့ကော်မရှင်ကိုအသိအမှတ်မပြုဖို့တိုက်တွန်းထားပါတယ်။နိုင်ငံတော်ကနေဖွဲ့စည်းထားတဲ့ကော်မရှင်ကိုပြည်တွင်းကပညာရှင်တွေနဲ့ပြင်ဆင်ဖွဲ့စည်းဖို့အရေးကြီးဆိုကိုလွန်ခဲ့တဲ့အပတ်ကအမျိုးသားလှုပ်တော်မှာတင်သွင်းခဲ့ပြီးကုစရယ်30ကျော်ဆွေးနွေးခဲ့ကြပေမဲ့အဲ့ဒီအဆိုကရှုံ့နှိမ့်ခဲ့ပါတယ်။
ကချင်ပြည်နယ်ဗမော်ခရိုင်မန်ဝင်းဒုက္ခသည်စခန်းအတွက်တင်ဆောင်လာတဲ့ကဘာကုလသမဂ္ဂစားနပ်ရိက္ခာအဖွဲ့ WFP ရဲ့တလစာထောက်ပံ့တဲ့ဆံကိုမြန်မာအစိုးရတပ်ကဖျက်ဆီးခွင့်မပြုဘဲဟန့်တားထားတဲ့အတွက်ဒုက္ခသည်တွေရိက္ခာပြက်လက်မှုအခက်အခဲရင်ဆိုင်နေရပါတယ်မူဆယ်နမ်ခမ်လန်ကမန်ဝင်းဒုက္ခသည်စခန်းကိုတည်လာတဲ့ WFP အဖွဲ့ရဲ့ဆံစီနဲ့ပေးရီတင်ဆောင်လာတဲ့ကားကြီး၄စီးကိုအရှိမြောက်ပိုင်းတိုင်းစစ်ဌာနချုပ်ရမခတိုင်းမှုနဲ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်မပခတိုင်းမှုတို့နှုတ်ဦးရဲ့ပူးပေါင်းညွှန်ကြားချက်အရဆိုပြီးအခုလိုနမ်ခမ်မျိုးကလည်းလုံးဝဖျက်ဆီးသွားလာခွင့်မပြုဘဲဟန်တားခဲ့တာဖြစ်တယ်လို့ဒုက္ခသည်ကူညီပေးတဲ့အဖွဲ့ဝင်တွေကပြောပါတယ်ကဘာကုလသမဂ္ဂစားနပ်ရိက္ခာအဖွဲ့ WFP ရဲ့တလတစ်ကြိမ်ထောက်ပံ့ပေးတဲ့ဆံမရတော့တဲ့အတွက်ဒုက္ခသည်ဥယျာဉ် 3000 ကျော်လောက်ရှိတဲ့မန်ဝင်းဒုက္ခသည်စခန်းမှာအခုချိန်ဆံပြုတ်ချက်စားဖို့အခြေအနေတောင်မဖြစ်နိုင်တော့တဲ့အခြေအနေထိခက်ခဲနေတယ်လို့ကယ်ဆယ်ရေးလှုပ်ဆောင်နေတဲ့အမှုတော်ဆောင်တစ်ယောက်ကပြောပါတယ်
သမရဟဦးသိန်းစိန်လက်ထက်ကရဆိုင်ခဲ့တဲ့အရာဝတီမြစ်ဆုံရေကရာစီမံကိန်းကိုအပြည့်ပြန်ဖြတ်သိမ်းပြုဖို့နဲ့ရေကရာကြောင့်ပြောင်းရွှေ့ခံရသူတွေနေရပြန်နိုင်ဖို့ဒေသခံတွေကနေစက်တင်ဘာလ9ရက်နေ့ကကချင်ပြည်နယ်မြစ်ကျင်းနားမြို့မှာဆန္ဒထုတ်ပေါ်ခဲ့ကြပါတယ်။ဆန္ဒထုတ်ပေါ်သူတွေဟာကချင်ပမာအင်္ဂလိပ်နဲ့တရုတ်ဘာသာ၄မျိုးနဲ့မြစ်ဆုံရေကရာစီမံကိန်းလုံးဝဖြတ်သိမ်းပါဆိုတဲ့ပူစရာတူကိုကန်ဆောင်ပြီးဆန္ဒထုတ်ပေါ်ခဲ့တာဖြစ်ပါတယ်။2006ခုနှစ်မှာမြန်မာအစိုးရနဲ့တရုတ်နိုင်ငံပိုင် CPI ကုမ္ပဏီတို့ကြားမြစ်ဆုံတဘရေကာရာစီမံကိန်း9ခုတည်ဆောက်ဖို့သဘောတူညီခဲ့ကြပါတယ်
။အေယာဝတီမြစ်ပေါ်မှာတည်ဆောက်မဲ့မြစ်ဆုံရေကာတာစီမံကိန်းကိုလုံးဝဖျက်သိမ်းပေးဖို့ရာသက်ပန်းရဆိုင်ပေးဖို့အတွက်စက်တင်ဘာလ9ရက်နေ့ကမြစ်ဆုံမှာဒေသခံတွေစုပေါင်းကသတင်းစာရှင်းလင်းပွဲတရက်ပြုလုပ်ပြီးတောင်းဆိုခဲ့ကြပါတယ်။ဩဂုတ်လ12ရက်နေ့ကဖွဲ့စည်းလိုက်တဲ့အေယာဝတီမြစ်ညာမြစ်ဝိုင်းရေအားလျက်စစ်စီမံကိန်းများလိလာဆန်းစစ်သုံးသပ်ရေးကော်မရှင်အဖွဲ့ရဲ့လိလာရေးခရီးစဉ်ဟာလက်ရှိအစိုးရတည်ရဲ့ကစားကွက်တစ်ခုလှည့်ကွက်တစ်ခုသာဖြစ်ကြောင်းမြစ်ဆုံစီမံကိန်းနဲ့ပတ်သက်ပြီးဒေသခံတွေရောမြမပြည်သူလူထုတရက်လုံးနဲ့ပညာရှင်တွေကပါကန့်ကွက်နေတဲ့ကြားကအခုလိုဆောက်လုပ်သင့်မသင့်စုံစမ်းစစ်ဆေးမှုလုံးမဲ့ကိစ္စဟာလုံးဝမဖြစ်သင့်ကြောင်းတောင်ဖေးဒေသခံဦးတူးခေါင်ကပြောပါတယ်ဒီသတင်းစာရှင်းလင်းပွဲကနေမြစ်ဆုံရေကာတာစီမံကိန်းကိုရာသက်ပန်းရဆိုင်ဖို့နဲ့ဒေသခံတွေရဲ့သဘောထားဆန္ဒမပါဘဲပွင့်လင်းမြင်သာမှုမရှိတဲ့စီမံကိန်းမှန်သမျှလက်ခံသွားမှာမဟုတ်ကြောင်းအပအဝင်အချက်၅ချက်ပါဝင်တဲ့သဘောထားထုတ်ပြန်ချက်တစ်စောင်ကိုလည်းထုတ်ပြန်ခဲ့ပါတယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရခိုင်မျိုးသားဒီမိုကရေစီအဖွဲ့ချုပ် ALD ပါတီဝင်တွေဟာမကြသေးမီကရန်ကုန်မြို့မှာပြုလုပ်ခဲ့တဲ့တွေ့ဆုံဆွေးနွေးပွဲအပြီးမှာရခိုင်မျိုးသားပါတီ ANP ကနေခွဲထွက်ပြီးနိုင်ငံရေးပါတီသစ်တစ်ခုတည်ထောင်မယ်လို့သတင်းတွေကြဲကြဲပြန့်ပြန့်ထွက်ပေါ်လာပါတယ်။အခုလိုပါတီသစ်တစ်ရက်တည်ထောင်မဲ့အခြေအနေပေါ်ရခိုင်နိုင်ငံရေးပါတီခေါင်းဆောင်တွေနဲ့လူမှုအဖွဲ့အစည်းတွေကနေဘလို့အမြင်သဘောထားတွေရှိနေပါသလဲဆိုတာကိုမောင်အေးကနေအခုလိုစူးစီးတင်ဆက်ထားပါတယ်။
ရခိုင်နိုင်ငံရဲ့ပါတီသားတခုတေထောင်ဖို့ပြင်ဆင်နေတဲ့ဆိုတဲ့သတင်းထွက်ပေါ်နေတဲ့အပေါ်မှာ ALD ခွာရခိုင်ဒီမိုကရေစီအဖွဲ့ချုပ်ကခေါင်းဆောင်တဦးဖြစ်တဲ့ဦးမျိုးကျော်ကအခုလိုပြောပါတယ
်ကျွန်တော်တို့ပါတီထောင်ဖို့ကြိုးကြော်တဲ့ပုံစံတော့မဟုတ်သေးပါဘူးခင်ဗျာဒါပေမဲ့အခုဖြစ်နေတဲ့ဒီရခိုင်မျိုးသားပါတီတွင်းမှာနှစ်ပါတီပေါင်းကလေးကနေပြီးတော့မညီညာမှုတွေဘယ်လိုက်မှုတွေခေါင်းဆောင်မှုလွဲမှုတွေရှိတဲ့အတွက်မှာအဲ့ဒီအခြေအနေတွေကိုကျွန်တော်တို့မူလကရှိနေခဲ့တဲ့ရခိုင်မျိုးသားပါတီ ALD ဘက်အရှမ်းမှာ ရှိတဲ့ဘ ਹੁ ကော်မတီဘ ਹੁ လုံးမှုဆောင်ကော်မတီတွေကိုကျွန်တော်တို့ကအတိအဝဲခေါ်ပြီးတော့ဒီနေရာလေးကိုဆွေးနွေးခြင်းဖြစ်ပါတယ်
။ ALD ပါတီဝန်ဟောက်တွေနဲ့ကောက်ဆောင်တို့ဟာစက်တမ်ဘာလ10ရက်နေ့ကရန်ကုန်မြို့မှာတွေ့ဆုံဆွေးနွေးပြီးပါတီတိုက်တစ်ခုထောင်မယ်ဆိုတဲ့သတင်းထွက်ပေါ်လာတာပါ။ရခိုင်အမျိုးသားပါတီမြေပုံမြို့နေအမျိုးသားလွှတ်တော်ကိုစလီဦးဖေဆန်းကဒီလိုသတင်းတွေထွက်ပေါ်လာတဲ့အပေါ်သူ့အမြင်ကိုအခုလိုပြောပါတယ်။
ဒီလိုရဆန္ဒရပါတီမျိုးကိုပေါင်းစည်းပြီးခါရအဲ့ခါမှပါတီကျဲပြတ်မှာအကြောင်းတစ်ဖက်ဥစုရပါတီခွေးထောင်ကိုစလိမ့်ကြတယ်ဒီဟာကတော့ဒီလောက်ညီညာဖို့ဒိုနေအချိန်မှာအင်ကွန်မဒီမားနေချိန်ခါမှာအေဗန်တစ်ဖက်လူကြီးအားရအောင်ကျွန်တော်တို့ဆန်းကျင်လို့ဒီအတွက်လုပ်ပြီးနေပုံစံမျိုးမှန်ရတဲ့ကျွန်တော်တို့စိတ်မကောင်းပ
ါလူမှုရေးတာကြွလှုပ်ရှားသူတို့ဖြစ်တဲ့ကိုထွန့်ကြီးကတော့နောက်ထပ်ရခိုင်နိုင်ငံရေးပါတီတိုင်းတစ်ခုထွက်ပေါ်လာမယ့်ပေါ်သူ့အမြင်ကိုအခုလိုပြောပါတယ
်နောက်ထပ်ပါတီဖြစ်တယ်ဆိုတော့ကျွန်တော်ကမတူသေးတဲ့ပြက်ပေါ်လို့ဆိုတာကိုလက်ခံတယ်ဒါပေမဲ့အခုလိုတော့ကျွန်တော်တို့ဒီကြီးလုံးလုံးကြားလို့မရတော့ဘူးပေါ့အဲ့ဒါကတော့ကျွန်တော်တို့မြတ်တာကျူးကြီးပဲတော်ဝန်နေပြတဲ့ခုပေါ့
ရခိုင်အမျိုးသားဒေါက်တာရဲ့ပါတီ RNDP နဲ့ရခိုင်ဒီမိုကရေစီအဖွဲ့ရှောက် ALD ကကောက်ဆောက်တွေအချင်းချင်းဆွေးနွေးပြီး2014ခုနှစ်မဲလာကရွေးကောက်ပွဲကော်မရှင်မှာရခိုင်အမျိုးသားပါတီ ANP အဖြစ်မှတ်ပုံတင်ပြီးတပါတီအဖြစ်ဖြည့်ဆည်းခဲ့ကြတာပါရခိုင်အမျိုးသားပါတီ ANP ဟာ2015ကရွေးကောက်ပွဲမှာပြည်နယ်လွှတ်တော်ကိုယ်စားလှယ်23နေရာနဲ့ပြည်သူ့လွှတ်တော်တွေမှာလည်း22နေရာတိရွေးချယ်ခံထားရတဲ့ပါတီတစ်ခုဖြစ်ပါတယ်
ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်နမ်ခမ်းမြို့နယ်တွေမှာရှိတဲ့စစ်ဘေးဒုက္ခသည်စခန်းတွေကိုကုလသမဂ္ဂရဲ့ကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP အဖွဲ့ကနေငွေပေးနေတဲ့အထောက်ပံ့ကနေထပ်ဝက်လျှော့ချလိုက်တဲ့အတွက်ဒုက္ခသည်တွေအနေနဲ့ရိက္ခာအခက်အခဲတွေနဲ့ကြုံတွေ့နေကြရပါတယ်။ဒီအခြေအနေကိုတော့အမီကနေစူးစီးထားပြီးတော့နိုင်ကွင်းအိမ်ကနေခုလိုတင်ဆက်ထားပါတယ
်။ရှမ်းပြည်နယ်နမ်ခမ်းမြို့နယ်ပန်လုံဒုက္ခသည်စခန်းမှာစားနပ်ရိက္ခာလျှော့ချခံရတဲ့အခြေအနေကိုတော့ဒုက္ခသည်တူဖြစ်တဲ့ဦးချမ်းလုတ်ကခုလိုပြောပါတယ်။
ဟုတ်ကဲ့သချင်းနဲ့ငါအဖေကဈာကလူတွေအတွက်ကတော့သူတို့ကမပေးဘူးလို့ပြောလာတယ်။ရောမီတာစုမှာဆိုရင်တော့အဲသချင်းနဲ့ငါအဖေဈာကရှိတဲ့လူမျိုးရှိတယ်။မျိုးရှိတော့တယောက်ကပေးတယောက်ကသူကပေးတယ်ပေါ့။ငါကသံဃာနဲ့လေးလုံးပေးလို့ရှိရင်ကအဲနှစ်ပြည့်ကျော်အဲ့လိုမျိုးပေးတာပေါ့။ဒီကဲဆိုရင်အဓိကတော့အသာတောက်ပါပဲ။
ဒုက္ခသည်တွေကိုကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကနေလူတစ်ယောက်ကိုတစ်လ15ပြည်၊နှုတ်စီ4ဘူးအပြင်ကျပ်ငွေ6000ထောက်ပေးရကနေထောက်ဝက်လျှော့ချလိုက်တာဖြစ်တယ်လို့ဒုက္ခသည်တွေကပြောပါတယ်။အိမ်အောင်စုစုစုပေါင်း50စုရှိပြီးလူဦးရေ2003ဦးနေထိုင်တဲ့မူဆယ်ဒုက္ခသည်စခန်းမှာလည်းရိက္ခာထောက်ဝက်လျှော့ချလိုက်တယ်လို့ဩဂုလရိက္ခာအတွက်ဒီကနေ့အချိန်ထိမရရှိသေးဘူးလို့စခန်းတာဝန်ခံဥဖော်ရိုးနော်ဒင်းကလည်းအတည်ပြုပြောဆိုပါတယ်။ဩဂုလသရိက္ခာကိုစက်တင်ဘာလမှထုတ်ပေးတယ်လို့ဒီကနေ့အချိန်ထိစံမထုတ်ပေးသေးဘူးလို့ပန်လုံဒုက္ခသည်စခန်းကအူချမ်းလုတ်ကဆက်ပြောပါတယ
်။ဩဂုလကတော့ကျွန်တော်မထုတ်ရသေးဘူးဒါပေမဲ့စံစီသေးအဟာရတို့အတွက်ကတော့ထုတ်တယ
်။နန်ခမ်းမြို့နယ်ပန်လုံဒုက္ခသည်စခန်းကစခန်းတာဝန်ခံဦးစောကွန်းကတော့ဒုက္ခသည်တွေအနေနဲ့စားဝတ်နေရေးအတွက်ဂျုံရလုတ်ကိုလုတ်ကင်နေရတယ်လို့ဆိုပါတယ်
။ကိုနီကိုဟာနဲ့ကျန်ဖန်ပြီးတော့စားစားနေတယ်ဒီလိုတော့အဲ့ဒီပေါက်ပန်းနေတဲ့ဟာကိုပဲခြွေတာပြီးတော့စားနေတယ်အဲ့လိုမျိုးပေါ့
ရှမ်းမြင်းနယ်မြောက်ပိုင်းမူဆယ်နဲ့နန်ခမ်းမြို့မှာရှိတဲ့ပန်လုံဒုက္ခသည်စခန်းတွေအများစုဟာကချင်တိုင်းသားတွေဖြစ်ပြီးတော့မြမတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒုက္ခသည်စခန်းတွေမှာခိုလုံနေကြရတာလည်းဖြစ်ပါတယ်
အခုဆက်ပြီးတဲ့ချင်းချက်ကိုနားဆင်ကြရမှာပါရှင
်။ကရင်ပြည်နယ်လိုင်းပွဲမြို့နယ်မဲသဝေါ်ဒေသမှာခွဲထွက် DKBA အဖွဲ့တွေနဲ့ကရင်နယ်ကြားစောင့်တပ်နဲ့အစိုးရတပ်မတော်ပူးပေါင်းတပ်တွေကနှစ်ဖက်တိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီနာ
တိုင်းရင်တရင်လွာကဏ္ဍကိုနာဆင်ခဲ့ရတာပါရှင် VO American တိုင်းရဲ့တောက်ကြနေမနေ့ဖက်အစီအစဉ်တွေနာဆင်နေကြရတာဖြစ်ပါတယ်ဒီအစီအစဉ်ကိုရေဒီယိုကနေမနေ့၈နိုင်ကနေ9နိုင်အထိတစ်ချိန်နေ့လယ်၁၂နိုင်ကနေနေ့ခင်း၁နိုင်အထိတစ်ချိန်နာဆင်နိုင်ပါတယ
် American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
American သမ္မတဘာရက်အိုဘားမားဟာလက်ရှိတာဝန်ထမ်းဆောင်နေတဲ့သမ္မတတအုပ်အနေနဲ့လာဝနိုင်ငံကိုပထမဆုံးအကြိမ်သွားရောက်လည်ပတ်တဲ့ခီးစဉ်ကိုအဆုံးသတ်လိုက်ပြီးဖြစ်ပါတယ်။အတိတ်ကာလကရှိခဲ့တဲ့အမေရိကန်နဲ့လာဝနိုင်ငံတို့ရဲ့ဆက်ဆံရေးဟာပဋိပက္ခတွေကြောင့်အခက်အခဲတွေရှိခဲ့ကြောင်းလာဝနိုင်ငံမှာပြောကြားတဲ့မင်းကွန်းထဲမှာသမ္မတအိုဘားမားကထည့်သွင်းပြောကြားခဲ့ပါတယ်။ BNN စစ်ပွဲအတွင်းမြောက် BNN တပ်ဖွဲ့တွေရဲ့ထောက်ပံ့ရေးလမ်းကြောင်းကိုဟန်တားနိုင်မှုကြိုးပမ်းတဲ့အနေနဲ့အမေရိကန်ပြည်ထောင်စုဟာလာဝနိုင်ငံအတွင်းဘုံတန်ချိန်နှစ်တန်းကျော်ကိုကျဲချခဲ့ပါတယ်စစ်ပွဲပြီးဆုံးပြီးတဲ့နောက်ပိုင်းအဲ့ဒီကျဲခဲ့တဲ့မပေါက်ကွဲသေးတဲ့ဘုံစံတွေကြောင့်လာအိုနိုင်ငံသားထောင်ပေါင်းများစွာလဲတိုက်ဆုံးခဲ့ရပြီးဖြစ်ပါတယ်လ လာဝန်နိုင်ငံတွင်းကမပေါက်ကွဲသေးတဲ့ဘုံစံတွေကိုရှင်းလင်းရေးအတွက်အမေရိကန်ပြည်ထောင်စုကပေးနေတဲ့အကူအညီတဲ့နှစတိုးပြီးလာမယ့်၃နှစ်အတွင်းအမေရိကန်ဒေါ်လာတန်90အထိအကူအညီပေးသွားမယ့်အကြောင်းသမ္မတအိုဘားမားကကြေညာခဲ့ပါတယ်။သမိုင်းကြောင်းကိုကြည်ချင်းအားဖြင့်အမေရိကန်ပြည်ထောင်စုအနေနဲ့အကူအညီပေးရမယ့်တာဝန်ရှိတယ်လို့သူ့အနေနဲ့ယုံကြည်ကြောင်းလဲသမ္မတအိုဘားမားကပြောပါတယ်။အနာဂတ်ကိုမျှော်မှန်းပြီးအမေရိကန်လာအိုနိုင်ငံဆက်ဆံရေးတိုးမြင့်ဆောင်ရွက်မယ့်အစီအစဉ်တွေကိုလည်းသမ္မတအိုဘားမားကချပြခဲ့ပါတယ်။အာဟာရ၊ပညာရေး၊ကုန်သွယ်ရေးနဲ့ကူတန်ရောင်းဝယ်ရေးတို့အပြင်တန်ရှင်းလောင်စာကိစ္စတွေမှာအမေရိကန်ပြည်ထောင်စုအနေနဲ့လာအိုပြည်သူတွေနဲ့ပူးပေါင်းဆောင်ရွက်လိုကြောင်းသမ္မတအိုဘားမားကပြောပါတယ်။သမ္မတအိုဘားမားဟာသူ့ရဲ့လာအိုခီးစဉ်ကိုကမ္ဘာလူဦးရေရဲ့ထက်ဝက်လောက်နေထိုင်ပြီးလာမယ့်ရာစုနှစ်အတွင်းအရေးပါတဲ့ဒေတာတစ်ခုဖြစ်လာမယ်အာရှပစိဖိတ်ဒေတာနဲ့ပိုမိုထက်တဲ့ဝင်ဝင်ဆက်ဆံရေးကိစ္စအတွက်ဆက်ဆက်လှုပ်ဆောင်သွားတာလည်းဖြစ်ပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့ကာကွယ်ရေးကိစ္စတွေမှာဂျပန်တောင်ကိုရီးယားဩစတြေးလျတို့နဲ့ပူးပေါင်းဆောင်ရွက်နေတဲ့အပြင်အင်ဒိုနီးရှားမလေးရှားစတဲ့စီးပွားရေးဖွံ့ဖြိုးကြီးထွားလာနေတဲ့နိုင်ငံတွေနဲ့ပူးပေါင်းပြီးစူးဦးတည်ထွင်လုပ်ငန်းရှင်တွေပိုများလာအောင်လှုပ်ဆောင်တာအစွန်းရောက်အကြမ်းဖက်လုပ်ငန်းတွေကိုဆန့်ကျင်တာတဘာဝပတ်ဝန်းကျင်ပျက်စီးရုံရင်းနေမှုတွေကိုကင်တွယ်ဖြည့်ဆည်းရေးကိစ္စတွေကိုလည်းသမ္မတအိုဘားမားကပြောကြားခဲ့ပါတယ်။ဒီမိုကရေစီနဲ့လူ့အခွင့်အရေးရရှိရို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့သက်ဆိုင်ရာတိုင်းပြည်အသီးသီးကပြည်သူတွေနဲ့အတူရပ်တည်ဆောင်ရွက်နေကြောင်းလည်းသမ္မတအိုဘားမားကအလေးပေးပြောကြားခဲ့ပါတယ်။လူ့အခွင့်အရေးကိုလေးစားလိုက်နာတဲ့တိုင်းပြည်တွေဟာပုံမှန်အားကောင်းပြီးအောင်မြင်မှုတွေရရှိကြောင်းလူ့အခွင့်အရေးတွေဟာလူတိုင်းရဲ့မွေးရာပါအခွင့်အရေးဖြစ်ကြောင်းအရှတ်တိုက်အတွင်းကဂျပန်တောင်ကိုရီးယားနဲ့ထိုင်ဝမ်စတဲ့တိုင်းပြည်တွေမှာဒီမိုကရေစီစနစ်ရှင်သန်အောင်မြင်နေတဲ့အတွက်တခြားအရှတ်တိုက်အတွင်းကနိုင်ငံတွေမှာလည်းဒီမိုကရေစီစနစ်ဖွံ့ဖြိုးနိုင်တယ်ဆိုတာသူ့အနေနဲ့သိရှိကြောင်းဒီကိစ္စဟာလာအိုနဲ့အာဆပစိဖိတ်ဒေသတစ်ခုလုံးကိုအမေရိကန်ပြည်ထောင်စုကအကူအညီပေးနိုင်တဲ့ကိစ္စဖြစ်ကြောင်းသမ္မတအိုဘားမားကပြောပါတယ်။ဒါအပြင်မိမိတို့ရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုလေးစားလိုက်နာကြဖို့ပူးပေါင်းဆောင်ရွက်မှုတွေကတဆင့်လုံခြုံရေးနဲ့ငြိမ်းချမ်းရေးရရှိအောင်လှုပ်ဆောင်ဖို့ကလေးငယ်တွေရဲ့ကျမရေးအတွက်ရင်းနှီးမြှုပ်နှံမှုတွေလှုပ်ဆောင်ကြဖို့ကျောင်းသားတွေပညာသင်ကြားနိုင်အောင်လှုပ်ဆောင်ပေးဖို့စွန့်ဦးတီထွင်စီးပွားရေးလုပ်ငန်းရှင်တွေကိုပံ့ပိုးပေးဖို့ဖွံ့ဖြိုးရေးနဲ့ကုန်သွယ်ရေးကိုအားပေးဖို့နဲ့လူသားမျိုးနဲ့အတွက်ဘုံတူညီချက်တွေဖြစ်တဲ့လူ့အခွင့်အရေးနဲ့ဂုဏ်သိက္ခာရှိနိုင်ရေးတို့အတွက်တနိဋ္ဌာန်ပြုလှုပ်ဆောင်ကြဖို့တွေဟာကျွန်ုပ်တို့ရဲ့ယုံကြည်ရာဥတီချက်ဖြစ်ကြောင်းဒါဟာကျွန်ုပ်တို့အားလုံးလက်တွဲအကောင့်ထဲပေါ်နိုင်တဲ့အနာဂတ်ဖြစ်ကြောင်းသမ္မတအိုဘားမားကပြောကြားခဲ့ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြကြတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သားဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ကျမတို့အခုထုတ်လွှင့်ပေးနေတဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေမကြခင်ပြီးဆုံးပါတော့မယ်။ VOA အမေရိကန်အတန်ကနေအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်အစအဆုံးကိုမနက်၈နာရီကနေ၉နာရီအထိပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။အစီအစဉ်ဆုံးသတ်ခင်မှာသတင်းအကျဉ်းချုပ်ကိုမန္တရာချမ်းကတလှည့်ကြီးညာပေးပါအောင်မယ်ရှင
်အမေရိကန်လွှတ်တော်မတ်တွေရာကြာသပတေးနေ့ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ကြပြီးမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့စစ်ပွားရေးဒဏ်ခတ်ပိတ်ဆို့မှုတွေကိုရုတ်သိမ်းပေးမဲ့သမ္မတဘရက်အိုဘားမားရဲ့ရည်ရွယ်ချက်တွေကိုသဘောထားမျိုးစုံနဲ့တုံ့ပြန်ခဲ့ကြပါတယ်ဒေါအောင်ဆန်းစုကြည်ဟာလွှတ်တော်မှာဒီမိုကရက်နဲ့ရီပက်ဘလစ်ကန်ပါတီနှစ်ရဲ့စလုံးကထင်ရှားတဲ့အထက်လွတ်တော်နဲ့အောက်လွတ်တော်အမတ်တွေနဲ့တီးကြစီတွေ့ဆုံဆွေးနွေးကြတာဖြစ်ပါတယ်။တွေ့ဆုံမှုတွေအတွင်းဒဏ်ခတ်ရဲယူမှုကိစ္စတွေကိုအဓိကဆွေးနွေးဖြစ်တယ်လို့လည်းလွတ်တော်အမတ်တချို့ကတွေ့ဆုံမှုအပြီးမှာ VOA ကိုပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလရီကလင်တန်ဟာနမိုနီယာအဆုတ်ရောင်ဝေဒနာကြောင့်၃ရက်ကြာအနားယူခဲ့ပြီးအခုအခါပြန်လည်သက်သာလာပြီဖြစ်တဲ့အတွက်ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေကိုပြန်လည်လှုပ်ဆောင်နေပြီဖြစ်ပေမဲ့သူ့ရဲ့ပြိုင်ဘက်ဖြစ်တဲ့ Republican Party သမ္မတလောင်းဒေါ်နယ်ထရန့်ကတော့သူ့ရဲ့ကျန်းမာရေးအရခံနိုင်ရည်စွမ်းအားကိုမေးခွန်းထုတ်ခဲ့ပါတယ်။သမ္မတလောင်းကလင်တန်ကတော့ကိုယ်စလဲလောင်းနှစ်ဦးစလုံးမကြာခဏမဲဆွယ်စည်းရုံးမှုတွေလုပ်ခဲ့ကြပြီးတော့ထောက်ခံမှုတွေရဖို့အပြိုင်ဆိုင်စည်းရုံးနေရတဲ့ North Carolina ပြည်နယ်မှာဒီတော့ကြာတာပရင်းနေ့ကစီယုံရခီးထွက်ခဲ့ပါတယ်ဒီနောက်မှာတော့သူ့ကိုအခိုင်အမာထောက်ခံသူတူဦးဖြစ်တဲ့သမရအိုဘားမားနဲ့အတူဝါရှင်တန်မှာကျင်းပတဲ့ Hispanic ခေါင်းဆောင်များညစာစားပွဲမှာတက်ရောက်မိန့်ခွန်းပြောကြားခဲ့ပါတယ်ရှင်အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်ဦးဆောင်တဲ့စစ်စင်ရေးတွေစတင်ခဲ့တဲ့15နှစ်မြောက်နှစ်ပတ်လည်နေ့ဟာလာမယ့်အောက်တိုဘာလ9ရက်နေ့ဖြစ်ပါတယ်ရှေ့လာတဲ့အခုလိုနှစ်ပတ်လည်နေ့ရောက်တော့မယ့်အချိန်မှာပဲအာဖဂန်နစ္စတန်နိုင်ငံမှာတည်ငြိမ်တဲ့အစိုးရတရက်နဲ့စစ်ပွဲတွေဆုံးသက်စေဖို့ကြိုးပမ်းရင်းလူသားချင်းစာနာမှုအကူအညီတွေပေးပြီးတော့စစ်ဆက်တိုက်ဖို့စစ်ဆက်တိုက်နေတာတွေအတွက်အမေရိကန်လွှတ်တော်မတ်တွေကမေးခွန်းထုတ်ခဲ့ကြပါတယ်
တောက်ကြနေမနေ့ပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်နန္ဒာချန်ကြီးညာပေးခဲ့တာပါဒီမနေ့အစီအစဉ်ထုတ်လုပ်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်ညနေပဲ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလှိုင်းဒိုမီတာ16 19 25တို့ကနေနားဆင်နိုင်ပါတယ် VO ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.